Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဧပြီလ3ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်တွေကိုအစီအစဉ်မှုဖြစ်ကျမစုမွန်ကတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြီးထိုက်ပါ။မြမအစိုးရအဖွဲ့တွင်ပညာရေးနဲ့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနတွေမှာပြည်ထောင်စုဝန်ကြီးတွေအစားထိုးခန့်အပ်မှာဖြစ်ပါတယ်။အဇာဘိုင်ဂျန်နိုင်ငံနာဂါနိုကာရာဘတ်ကတိုက်ခိုက်မှုတွေမှာတော့အဇာဘိုင်ဂျန်နိုင်ငံကတစ်ဖက်သာအပြစ်ခတ်ရက်စဲကြောင်ကြေညာလိုက်ပါတယ်။အသေးကံဘုံခွဲတိုက်ခိုက်ခံခဲ့ရတဲ့ဘရပ်ဆဲလ်လေဆိပ်ကနေဒီကနေ့ပထမဆုံးလေရင်စတင်ပြန်တမ်းပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့ဒီနှစ်ရန်ကုန်မြို့ရဲ့မြမရိုးရအတာတကြံဟာအပြောင်းလဲတရက်ဖြစ်ပထမဦးဆုံးပေါ်လာတဲ့မဟာတကြံပွဲတော်အဖြစ်မြင်တွေ့ရမယ်လို့ရန်ကုန်တိုင်းဝန်ကြီးဦးဖြိုမင်းသိန်းကပြောပါတယ်
။နာမည်တကြံဟာတကယ်ကိုရန်ကုန်မြို့မှာအပြောင်းလဲတရက်အတွက်ပထမဦးဆုံးပေါ်လာမယ်ဒီမဟာတကြံပွဲတော်ကြီးအဖြစ်ကျွန်တော်တို့မြင်တွေ့ကြမှာပါ
။နောက်ပြီးတော့ဒီတကြံပွဲတော်ပြင်ဆင်မှုနဲ့ပတ်သက်ပြီးအခြေတင်ပြောနေကြတဲ့မန်နက်ကြီးတွေချမပေးတဲ့ကိစ္စနဲ့ပတ်သက်ပြီးဦးဖြိုမင်းသိန်းရှင်းပြထားတာကိုလည်းမကြခင်အသေးစိတ်နားဆင်ရပါမယ်။လက်ပတောင်းကိုဒေတာသွင်းကိုရိုင်းသွားရောက်ခဲ့တဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းရဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကန်အစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့တနင်္ဂနွေနေ့တိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုင်းနဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
အဇာဘိုင်ဂျန်နိုင်ငံနာဂါနိုကာရာဘတ်ခွဲထွက်ရေးဒေသမှာအဇာဘိုင်ဂျန်နဲ့အာမေးနီးယားတပ်ဖွဲ့တွေကြားမနေ့စနေနေ့ကစစ်သား30ကျဆုံးခဲ့ရတဲ့အထိညလုံးပေါက်တိုက်ပွဲတွေပြင်းထန်ခဲ့ပြီးနောက်ဒီကနေ့တနင်္ဂနွေနေ့မှာတော့အဇာဘိုင်ဂျန်နိုင်ငံဘက်ကတစ်ဖက်သာအပြစ်ခတ်ရက်စဲကြောင်ကြေညာလိုက်ပါတယ်။အဇာဘိုင်ဂျန်နိုင်ငံရဲ့ဒစိတ်တပိုင်းဖြစ်ပေမဲ့အာမေးနီးယားတပ်ဖွဲ့တွေကထိန်းချုပ်ထားတဲ့အဲ့ဒီဒေသမှာ1994ခုနှစ်စစ်ပွဲအဆုံးသတ်ခဲ့ခြင်းကဆိုရင်အခုတကြိမ်တိုက်ခိုက်မှုဟာအဆိုးဆုံးတိုက်ပွဲတစ်ခုဖြစ်ပါတယ်။အဇာဘိုင်ဂျန်နဲ့အာမေးနီးယားကြားစစ်မဲ့ဆုံးနဲ့တပ်မတ်ခွဲခြားထားပေမဲ့အကြိမ်များစွာချိုးဖောက်မှုတွေလုပ်ခဲ့တယ်လို့နှစ်ဖက်စလုံးကဆွဆဲပြောဆိုမှုတွေလုပ်နေကြပါတယ်။ခွဲထွက်ရေးပြဿနာနဲ့ပတ်သက်ပြီးအဇာဘိုင်ဂျန်နဲ့အာမေးနီးယားကြားအငင်းပွားနေတာမှာမဟာမိတ်အဇာဘိုင်ဂျန်ဘက်ကနေအဆုံးစုံရပ်တည်သွားမယ်လို့တူရကီသမ္မတရစ်စစ်ထီရဲ့အာရဝန်ကကတိပေးပြောဆိုလိုက်ပါတယ်။တူရကီသမ္မတအာရဝန်ကသူ့ရဲ့အမေရိကန်နိုင်ငံခီးစဉ်အတွင်းအဇာဘိုင်ဂျန်တရက်တယောက်ကိုအဲ့ဒီလိုမှတ်ချက်ပေးပြောဆိုခဲ့တယ်လို့တူရကီသမ္မတယုံကသမ္မတရဲ့မှတ်ချက်ကိုတနင်္ဂနွေနေ့ကကိုးကားပြောဆိုခဲ့တာဖြစ်ပါတယ်။ပထမကမ္ဘာစစ်အတွင်းအာမေးနီးယားနိုင်ငံသားတွေတေဆုံးခဲ့ရတာနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားအငင်းပွားမှုတွေဖြစ်ပြီးတူရကီနဲ့အာမေးနီးယားနိုင်ငံကိုနယ်စပ်ကို1993ခုနှစ်ကတည်းကပိတ်ထားခဲ့တာလည်းဖြစ်ပါတယ်။
လုံခဲ့တဲ့တဲ့နှစ်ပတ်နီးပါးကအကြမ်းဖက်တိုက်ခိုက်ခံရတဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်လေဆိပ်ကနေခီးသည်တင်လေယာဉ်တစ်စင်းစပြန်တက်ပါတယ်ဘရပ်ဆဲလ်လေဆိပ်နဲ့အနီးနားကဘူရာယုံကိုအသေးခံဘုံခွဲတိုက်ခိုက်ခံမှုမှာလူ32ဦးသေဆုံးခဲ့ပြီးတော့လေဆိပ်ထဲကထွက်ခွာခတ်မှပျက်စီးခဲ့ပါတယ်ပေါ်တူဂီနိုင်ငံဖာရိုမြို့ကိုဥတီပြန်တန်းတဲ့ဘရပ်ဆဲလ်လေကြောင်းလိုင်းလေယာဉ်ကတော့ဒီကနေ့တနင်္ဂနွေနေ့ညနေခင်းမှာပြန်တန်းဖို့စီစဉ်ထားတဲ့လေရင်၃၀နဲ့ကပထမဆုံးပြန်တန်းတဲ့လေရင်ဖြစ်ပါတယ်။ဒီခီးစဉ်တွေကစရိသဘောစပြန်တန်းမှုဖြစ်လေစိတ်ကတုံ့နှုံပြောဆိုလိုက်ပြီးတော့လာမယ့်နေ့တွေမှာနောက်ထပ်ခီးစဉ်တွေထပ်တိုးပြီးပြန်တန်းမှာဖြစ်ပါတယ်။လေစိတ်လုပ်ငန်းတွေတစ်စိတ်တစ်ပိုင်းပြန်ပြီးစတင်တာဟာကျွန်တော်တို့ရဲ့မျှဝေခံစားမှုခိုင်မာပြတ်သားမှုနဲ့ကျွန်တော်တို့ကိုကြဆုံအောင်လုပ်လို့မရဘူးဆိုတာပြသနိုင်ဖို့မျှော်လင့်တယ်လို့ Brussels Airport Company ရဲ့အမှုဆောင်ရာရှိချုပ် Arnold Fies ကမနေ့ကပြောဆိုပါတယ်။လေဆိပ်ကိုအပြည့်အဝပြန်ပြီးလည်ပတ်နိုင်ဖို့အတွက်လက်နေချီကြမြင့်မဲ့ပြင်ဆင်မှုတွေကိုတစ်ဖက်ကလုပ်နေချိန်မှာလက်တလော့လေဆိပ်ကိုအသုံးပြုနိုင်ဖို့အတွက်ယာယီပြုပြင်ထိန်းသိမ်းရေးနဲ့လုံခြုံရေးတွေကိုလည်းလုပ်သွားမယ်လို့မနေ့ကကြေညာခဲ့ပါတယ်
။အာဖဂန်နစ္စတန်နယ်စပ်အနီးပြီးခဲ့တဲ့နှစ်လအတွင်းလက်နက်ကင်ပုံကန်ထွက်ကြမှုကိုတံပြန်တိုက်ဖျက်ရေးစစ်ဆင်ရေးတွေမှာစစ်သွေးကြွ250ကျော်ကိုတုတ်တင်နိုင်ခဲ့ပြီးစစ်သား8ဦးကြဆုံးခဲ့ရတယ်လို့ပါကစ္စတန်စစ်တပ်ကပြောဆိုပါတယ်။မြောက်ပိုင်းဝါစီရစ်စတန်ပြည်နယ်ကဝေးလံခေါင်တည်တဲ့ရှာဝေါ်တောင်ကြားဒေသတွင်တိုက်ခိုက်မှုကတော့2014ခုနှစ်ဇွန်လမှစတင်ခဲ့တဲ့မြေပြင်နဲ့ဝေဟင်ထိုးစစ်တွေရဲ့နောက်ဆုံးအဆင့်ဖြစ်တယ်လို့လည်းစစ်တပ်အရာရှိတွေကပြောပါတယ်။တစိတ်တစ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရလူမျိုးစုဒေသတွင်က ဒေတာရင်းနဲ့ပြပစစ်သွေးကြတွေကိုရှင်းလင်းရေးအတွက်2014ခုနှစ်ဇွန်လမှာပါကစ္စတန်စစ်တပ်ကစပြီးထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ Zal e Azal လို့နာမည်ပေးထားတဲ့စစ်စင်ရေးရဲ့အသေးစိတ်အချက်အလက်တွေဖော်ပြထားတဲ့ကြေညာချက်တစ်ခုကိုဒီကနေ့တနင်္ဂနွေနေ့မှာပါကစ္စတန်စစ်တပ်ကထုတ်ပြန်တဲ့အထက်မှာတော့ပါကစ္စတန်အဖဂန်နယ်စပ်ကနောက်ဆုံးပုံခွေရဒေတာကိုရှင်းလင်းတဲ့တိုက်ပွဲကိုတော့ကြမ်းတမ်းလာတဲ့နေမြေအနေအထားဆိုးဝါးလာတဲ့ရာသီဥတုအခြေအနေအောက်မှာဆက်လက်တိုက်ခိုက်နေတယ်လို့ဖော်ပြထားပါတယ်။နှင်းတွေဖုံးလွှမ်းနေတဲ့အမြင့်ပေ2,900မီတာကျော်မြင့်မားတဲ့ဒေတာကိုရှင်းလင်းအကြမ်းဖက်သမားတွေရဲ့စခန်းတွေအလုံးကိုဖျက်ဆီးလက်နက်ခဲယံအမြောက်အများကိုသိမ်းဆဲရမိပြီးဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။ဒါ့အပြင်စစ်သွေးကြ160နဲ့ပါကစ္စတန်စစ်သား39ဦးတို့ဒဏ်ရာရရှိထားတယ်လို့လည်းစစ်တပ်ရဲ့ကြေညာချက်မှာထပ်လောင်းဖော်ပြပါတယ်
။ Trans Pacific သမုဒ္ဒရာနိုင်ငံကျောင်းနိုင်ငံဗနာတူကန်လွန်ပင်လယ်ပြင်မှာအင်အားပြင်းငလျင်လှုပ်ခတ်ခဲ့ပါတယ်။ဒါပေမဲ့ဒါဟာဆူနာမီရေလိုင်းဖြစ်တာဒါမှမဟုတ်ဆိုးဆိုးရွရွထိခိုက်ပျက်စီးမှုဖြစ်တာစသဖြင့်တိကျတဲ့သတင်းတွေထွက်ပေါ်မလာသေးပါဘူး။ဗနာတူနိုင်ငံပေါ့တ်အိုလ်ရီရဲ့မြောက်ဖက်ကီလိုမီတာ80กว่าမြေအောက်35ကီလိုမီတာကိုဗဟိုပြုတ်ပြီးပြင်းအား6.9မက်ဂနီတျူရှိတဲ့ငလျင်လှုပ်ခတ်ခဲ့တယ်လို့အမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကပြောပါတယ်။အစောပိုင်းကငရင်ပြင်းအားကို9.2လို့အမေရိကန်ဘူမိဗေဒတိုင်းတားရေးဌာန USGS ကဖော်ပြခဲ့ပေမဲ့နောက်ပိုင်းမှာပြင်းအားကိုလျှော့ချဖော်ပြတာဖြစ်ပါတယ်။ Vanuatu နိုင်ငံဟာ Ring of Fire လို့ခေါ်တဲ့ Pacific သမုဒ္ဒရာတွေကငရင်နဲ့မီးတောင်ပေါက်ကွဲတာတွေဖြစ်လေရှိတဲ့နေရာမှာတည်ရှိနေတာလည်းဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့ไลโดมิเตอร์24กิโลเฮิร์ตซ์12395ไลโดมิเตอร์25กิโลเฮิร์ตซ์11965ไลโดมิเตอร์32กิโลเฮิร์ตซ์9293ไลโดมิเตอร์51กิโลเฮิร์ตซ์5885สนิทตนูนี่มาไลไลมิเตอร์190กิโลเฮิร์ตซ์1505รู้เนี่ยว่าทุ่นปีนี่ว่าเลยครับเนี่ย
ပြည်ဝင်မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။ဒေါအောင်ဆန်းစုကြည်ပူးတွဲတာဝန်ယူထားတဲ့ဝန်ကြီးဌာနတွေကနှစ်ခုကိုဝန်ကြီးသစ်နှစ်ဦးနဲ့ပြောင်းလဲခံထားဖို့ဧပြီလ4ရက်နေ့တနင်္လာနေ့ကျင်းပမယ့်ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာသမ္မတကအမည်စင်းတင်သွင်းမှာဖြစ်ပါတယ်။ဝန်ကြီးသစ်နှစ်ဦးအဖြစ်အမည်စင်းတင်သွင်းဖို့ရထားသူတွေနဲ့ဘဲဝန်ကြီးဌာနတွေအတွက်ဆိုတာကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီပြောခွင့်ရတဦးဖြစ်သူဦးဝင်းထိန်က VOE ကိုအတည်ပြုပြောပါတယ်
။ဒီညာရေးဝန်ကြီးဌာနအတွက်ဦးမျိုးတင်ကြီးဦးမျိုးတင်ကြီးကဒီညာရေးဌာနမှာဗမောက္ခချုပ်တို့ဒေသတို့ပြုတ်ခဲ့တဲ့ပုဂ္ဂိုလ်ပါ။နောက်ပြီးတော့လက်ရှိနဲ့စွန့်ရင်ကြတော့ဦးပြည်စင်ထွန်းဦးပြည်စင်ထွန်းကတော့အရင်တော့ဒီစွန့်ရင်မှာအကျုံးဖြစ်နေဆောင်ခဲ့တဲ့ပုဂ္ဂိုလ်ပါ
။ဟုတ်ကဲ့ပါဆရာ။မထွက်သေးတဲ့ကျွန်တော်တို့ရှင်းနေကျုပ်စင်းစစ်ချုပ်စသည်အပြင်ဒီနေရာတွေအတွက်ကောခင်ဗျာ
ရှင်းနေကျုပ်ကဥထွန်းထွန်းဖြစ်မယ်နောက်စင်းစစ်ချုပ်ကဥမော်တန်းဖြစ်မှာပ
ါဥထွန်းထွန်းဟာသမရဟောင်းဦးသိန်းစင်အစိုးရလက်ထက်ကဒုတိယရှင်းနေကျုပ်ဖြစ်ပြီးတပ်မတော်အရာရှိဟောင်းတဦးဖြစ်ပါတယ်ဥမော်တန်းကတော့ရန်ကုန်စီးပွားရေးတက္ကသိုလ်ကအငိမ့်စားပါမောက်ခကျုပ်ဖြစ်ပါတယ်ရှင
်ဂျပန်ဖိလစ်ပိုင်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုကိုပို့ထုတ်မြင်နိုင်မှုအတွက်တုံးရတာချစ်ကြီးခီးစဉ်နဲ့တွားခဲ့တဲ့ဂျပန်ရင်ငုတ်သင်္ဘောအိုယာရှိယိုဟာဒီနေ့တနင်္ဂနွေနေ့မှာဆူဘစ်ပင်လယ်ော်ကိုဆက်ရောက်ပါတယ်။သင်တန်းပေးဖို့ရည်ရွယ်သုံးဖြူတဲ့အိုယာရှိယိုရင်ငုတ်သင်္ဘောကိုအာရီကေနဲ့ဆာတိုကီရီအဆောင်သင်္ဘောနှစ်ဆင့်ကခြံရံတွားရောက်တာဖြစ်ပါတယ်။သင်္ဘောဝန်ထမ်းတွေနဲ့အတူအိုယာရှိယိုရင်ငုတ်သင်္ဘောဟာမနီလာမြို့တော်မြောက်ပိုင်းဆူဘစ်စိတ်ကမ်းမှာကန့်ကတ်ကြောက်ချရန်နာခဲ့ပါတယ်။တာဝန်ရှိသူတွေရဲ့ပြောအရဒီခီးစဉ်ဟာ2000ခုနှစ်ကစကြည့်ရင်ဂျပန်နိုင်ငံရဲ့ရင်ငုတ်သင်္ဘောဖိလစ်ပိုင်နိုင်ငံကိုပထမဆုံးသွားရောက်တာလည်းဖြစ်ပါတယ်။ချစ်ချေးခီးစဉ်နဲ့မှာဂျပန်ရင်ငုတ်သင်္ဘောနဲ့ဖိလစ်ပိုင်နှစ်နိုင်ငံသင်္ဘောတွေပူးတွဲလေ့ကျင့်မှုသင်တန်းတွေနဲ့အတူတခြားချစ်ချေးပူးပေါင်းဆောင်ရွက်မှုတွေကိုလုပ်ကြမှာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်ဗဟိုဘဏ်ကနေဒေါ်လာ81တန်စိုက်ဘာဖောက်ထင်းခိုးယူခံရမှုနဲ့ပတ်သက်ပြီးမီဒီယာတွေမှာပြောဆိုခဲ့တဲ့စကားကြောင့်ဖန်ဆီးခံရမယ့်အရေးစိုးရိမ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်အင်တာနက်ဆိုက်ဘာလုံခြုံရေးဆိုင်ရာကြံ့ကျင်သူထမ်ပီယာဟာဆန်ဇိုဟာကသူပြန်ပေးဆွဲမခံရခင်အချိန်ကထုတ်ဖော်ပြောဆိုခဲ့မှုပါတယ်။သူကိုဘယ်သူဘယ်ဝါမှမသိရတဲ့လူတွေကဓာကာမြို့တော်မှာပြီးခဲ့တဲ့လကပြန်ပေးဆွဲခဲ့တာဖြစ်ပါတယ်။အင်တာနက်ဆိုက်ဘာချိုးဖောက်ဝင်ရောက်သူ hackers တွေကဘင်္ဂလားဒေ့ရှ်ဗဟိုဘဏ်ကနေဖိလစ်ပိုင်ကဘန်စင်းနဲ့ကိုဒေါ်လာ81တန်လွှဲပြောင်းပေးဖို့နယူးယောက်ဗဟိုဘဏ်ကိုညွှန်ကြားခဲ့တာဖြစ်ပါတယ်။ခိုးယူခံရတဲ့ငွေပမာဏကြောင့်ဒီငွေစင်းတွေကိုဘလို့ချိုးဖောက်ခဲ့တယ်လဲဆိုတဲ့အပေါ်အရှုပ်တော်ပုံကြီးလည်းပေါ်ပေါက်ခဲ့ပါတယ်။ ဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုစုံစမ်းစစ်ဆေးရမှုတွေရှာဖွေစုစည်းနေတဲ့အချိန်ပြီးခဲ့တဲ့မတ်လ17ရက်နေ့ကမစ္စတာဇိုဟာကသတင်းစာရှင်းလင်းပွဲတစ်ခုလုပ်ပြီးဘန်ရဲ့ကွန်ပျူတာဆာဗာတွေရဲ့လုံခြုံရေးစံနှုန်းတွေနဲ့စိုက်ဘာလုံခြုံရေးကာကွယ်ထားမှုတွေအပေါ်စိုးရိမ်မှုတွေကိုထုတ်ဖော်ပြောဆိုခဲ့ပြီးအကြီးအကဲဘန်ရာရှိတွေရဲ့အမှားအယွင်းတွေကိုလည်းထောက်ပြခဲ့ပါတယ်။သူဟာဘင်္ဂလားဒေ့ရှ်အစိုးရရဲ့သတင်းအချက်အလက်ဆက်သွယ်ရေးနည်းပညာဌာနအတွက်အလုပ်လုပ်ခဲ့ပြီးစိုက်ဘာလုံခြုံရေးကိစ္စတွေနဲ့ပတ်သက်လို့အစိုးရကိုအကြံဉာဏ်ပေးခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်။ဒါပေမဲ့ဇိုးရဲ့ပြောဆိုချက်တွေကိုထုတ်လွှင့်ခဲ့ကြပြီးနောက်ပိုင်းတော့ICT ကနေဇိုဟာနဲ့ဆက်ဆက်မှုမရှိဘူးလို့ကြေညာချက်ထုတ်ခဲ့ပါတယ်။ cyber ခိုးယူမှုကြီးကိုအဓိကစုံစမ်းနေသူတဦးဖြစ်တဲ့ဇိုဟာကိုလည်းအမှုနဲ့ပတ်သက်ပြီးမပြောဖို့အာဏာပိုင်တွေကပိတ်ပင်ခဲ့ပါတယ်။သူပျောက်ဆုံးခဲ့မှုဟာလည်းသူဝေဖန်ခဲ့တဲ့အကြီးတန်းဘဏ်အရာရှိကြီးတွေနဲ့အဓိကပါဝင်ပတ်သက်မယ်လို့သူ့ရဲ့မိသားစုကပြောဆိုပါတယ်။အခုတော့သတင်းတစ်ပတ်ကြာပျောက်ဆုံးခဲ့ပြီးနောက်အိမ်ပြန်ရောက်လာတဲ့ cyber လုံခြုံရေးဆိုင်ရာကျွမ်းကျင်သူဇိုဟာကသူ့ကိုဘယ်သူတွေကဘာကြောင့်ခေါ်သွားခဲ့တယ်လဲဆိုတာကိုတော့ထုတ်ဖော်မပြောပါဘူး။
Direct from Washington, the voice of America, VOA.
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်လေးဇက်တိုက်ထုတ်လွှင့်ပေးပါမယ်ဒီနေ့ရန်ကုန်မြို့ရဲ့မြမရိုးရအတားတကြံဟာအပြောင်းလဲတရက်အတွက်ပထမဆုံးပေါ်လာမဲ့မဟာတကြံပွဲတော်အဖြစ်မြင်တွေ့ကြရပါမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းက VOA ကိုပြောပါတယ်။လုံခြုံရေးကိုတိုးမြင့်သွားမှာဖြစ်ပေမဲ့လို့အဲ့ဒါကလူထုအတွက်အကြောက်တရားအနှောက်အယှက်မဖြစ်အောင်လုပ်သွားပါမယ်လို့လည်းဦးဖြိုးမင်းသိန်းကအခိုင်အမာပြောပါတယ်။တကြံပွဲတော်ပြင်ဆင်မှုနဲ့ပတ်သက်ပြီးအခြေအတင်ပြောနေကြတဲ့မန်းနေကြီးတွေချမပေးတဲ့ကိစ္စ VOA ကကိုကြော်ကြော်သိမ်းမေးတာကိုဦးဖြိုးမင်းသိန်းကအခုလိုစဖြေပါတယ်
။တကြံနဲ့ပတ်သက်တဲ့အခြေအနေပေါ်မှာကလေးပေါ့နော်လူငယ်တွေရဲ့မိဘတွေရဲ့စွန့်ပြူပန်မှုကျွန်တော်တို့နိုင်ငံမှာဖြစ်နေခဲ့တာရန်ကုန်မြို့မှာဖြစ်နေခဲ့တာကြားပါပြီ။အဲကြောင့်လဲဆိုကျွန်တော်တို့ရှိမှာဥပဒေစေဝါတွေအရေးသေးစားတွေဒီရက်ပေါ်လော်လီတဲ့အခြေအနေတွေအတွက်အသက်အရွယ်ကြီးရဲ့အမေတွေကသားသမီးတွေနဲ့အတူတူရေပက်ခံထွက်နေရတယ်လို့တော့ဖြစ်ခဲ့ရပါတယ်ကျွန်တော်တို့ရှိမှာ။အဲ့ဒီအခြေအနေတွေဟာဒီကျွန်တော်တို့နိုင်ငံရဲ့မဟာတကံပွဲအတွက်စိတ်ကောင်းမှုကြီးကြီးဖြစ်ခဲ့တာနဲ့အတန်ကြာခဲ့ပါပြီ။အဲအဲ့ဒီအခြေအနေကိုကျွန်တော်တို့ပြန်ပြီးပြုပြင်ကြောင်းလဲနိုင်လို့ဉာဏ်မှာယူရတဲ့အချက်ကိုတကယ်ကိုရှင်းရှင်းလင်းလင်းယူတဲ့အခြေအနေဖြစ်ဖြစ်ကြတယ်။နောက်တစ်ချက်ကဒီနှစ်မှာအန်နီယိုရာသီဥတုဟန်ရဲ့ဆိုးကျိုးတွေရှိခဲ့။နောက်တစ်ချက်ကတော့ကျွန်တော်တို့မှာဂုံးကြော်တာတစ်တွေဆောက်လိုက်တဲ့အတွက်တချို့နေရာတွေ traffic တွေတော်တော်ဖြတ်ဖြစ်လာနိုင်ကြရတယ်ရှိပါတယ်။ဒီအခြေအနေတွေကတော်တော်ကိုကျေးဇူးတင်ပါတယ်အချင်းလေးရှိပါတ
ယ်ဟုတ်ကဲ့
ဒီအခြေအနေတွေကိုကျွန်တော်တို့တာစီကိုဆက်ဆောင်ရလိုက်တာ
ဟုတ်ကဲ့တစ်ဖက်မှာကျတော့ဒီလိုလောက်တာကရုပ်တရက်ကြီးဖြုံးဆိုလုပ်လိုက်တဲ့အခါကျတော့ပြင်ထားဆင်ထားတဲ့လူတွေရှိတယ်ပြင်နေဆင်နေတဲ့လူတွေရှိတယ်ပေါ့လေခါတိုင်းနှစ်တည်းလိုပဲဖြစ်လိမ့်မယ်ဆိုပြီးတော့ဆိုတော့ဝေဖန်တဲ့နေကိုလည်းပဲတအားဥဖြုံးမင်းသိန်းကိုယ်တိုင်တည်တည်ချာချာကြားပြီးပါပြီဆိုတော့ဒီပွဲဒီလိုမျိုးဟလာတကယ်နှစ်ဆင်စီကားခဲ့တဲ့နေရာတွေမှာမန်နေဂျာကြီးတွေမရှိတော့ဘူးဆိုရင်ကြံပွဲတွေကိုခါတိုင်းနှစ်တည်းလိုပဲလူတိုင်းပြောင်းနိုင်အောင်စီကားအောင်ဥဖြုံးမင်းသိန်းတို့ဘယ်လိုလုပ်ဖို့အစီအစဉ်ထားပါသလဲ
အဲကျွန်တော်တို့နိုင်ငံမှာတကံဟာနေရာနှစ်ခုလောက်မှာပဲစီစားခဲ့ရတော့ပါတော့တယ်။နှစ်အတန်ကြာကျွန်တော်တို့ကကဘာကြီးဖျားလန်းအင်းရကံပေးနဲ့ကံတော်ကြီးပတ်လန်းလောက်မှာပဲရှိပြီးတခြားနေရာတွေကတဖြည်းဖြည်းဆောက်တွေ့သွားခဲ့ရပါတယ်။အားကြောင့်လဲဆိုတော့ဒီနေရာတွေမှာပဲစီးပွားဖြစ်လုပ်တဲ့တခြားမတ်တဲ့ကြီးတွေနဲ့ကားကြခုံကြဆိုတော့ကားကြီးအားလုံးကအဲ့ဒီလမ်းကျော်တဲ့ကိုဝင်ဖို့ပဲစုပြုံပြီးတိုးနေကြတဲ့အခြေအနေမျိုးဖြစ်လာခဲ့ရပါတယ်။အဲအခုကျွန်တော်တို့ဒီရက်နှစ်မှာတော့ကျွန်တော်တို့ရန်ကုန်တိုင်း45မြို့နယ်အတွင်းမှာအားလုံးနေရာတိုင်းမှာပျော်ပျော်ရွှင်ရွှင်ဖြစ်ဖို့အတွက်ဒီတချံကိုကြည်လူလူတို့ရဲ့တချံဖြစ်အောင်ကျွန်တော်တို့ကြိုးစားမှာပါကြည်လူလူတို့ရဲ့တချံဖြစ်ဖို့အတွက်ဒီမြို့တော်ဝင်မန်တပ်ကိုဒါမဟာတချံဗဟုမန်တပ်ဖြစ်ရန်ကုန်မြို့တော်ရဲ့ဗဟုမန်တပ်ဖြစ်ကျွန်တော်တို့တုံ့ပြန်မှာပါဒီအစိုးရအဖွဲ့မန်တပ်တွေကိုကျွန်တော်တို့ဆောင်ရွက်တော့မှာမဟုတ်ပါဘူးခရိုင်အလိုက်ဒီခုလောက်ပေါ်လာမှာပါတကယ်ခရိုင်လိုက်မန်တပ်ကြီးတွေအဲ့ဒီကနေမှတဆင့်ခရိုင်လိုက်အတွင်းမှာမြန်မာဒေသတိုင်းဟာပျော်ရွှင်မှုကိုရနိုင်တဲ့ဒီဖြစ်တဲ့အခါကိုဖြတ်သန်းနိုင်တဲ့အခြေအနေတစ်ခုဖြစ်အောင်ကျွန်တော်တို့ကြိုးစားမှာပါ
။ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့မှရောဒီအတွေ့ရန်ကုန်ငွေဗန္ဒငွေအလုံအလောက်ရှိပါရဲ့လားခင်ဗျ
။ကျွန်တော်တို့ကဒီကြံပွဲတော်ကိုဒီအစိုးရဘတ်ဂျက်နဲ့ကျွန်တော်တို့တုံးဆွဲနဲ့အစီအစဉ်အထင်မှန်ကိုလဲပါလေ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီကျင်းမမဲ့ကြံပွဲတော်ဟာကြည်လူလူတို့ကရှင်းပါတဲ့တခံပွဲတော်ပုံစံမျိုးနဲ့ကျွန်တော်တို့ဆောင်ရွက်သွားဖို့လေတိုင်းဒေသကြီးအစိုးရအနေနဲ့ရခင်ပေါ့နော်ကျွန်တော်တို့ဒီအ ဆိုရကနေပြီးစီစဉ်ခဲ့တဲ့ခရိုင်လိုက်ပေါ့ပေးထားတဲ့ဒီရံမုံငွေလေးတွေရှိပါတယ်အဲ့ဒီခရိုင်လိုက်ပေးထားတဲ့ရံမုံငွေလေးတွေရတယ်ဒီဘွဲကိုကျွန်တော်တို့ကျင်းပသွားမှာပါလာမယ့်တစ်ခါဟာတကယ်ကိုရံမုံမြို့မှာအကြောင်းလဲတရက်အတွက်ပထမအဦးဆုံးပေါ်လာမယ်ဒီမဟာကျန်ပွဲတော်ကြီးအဖြစ်ကျွန်တော်တို့မြင်တွေ့ကြမှာပါနေရာဒေသအသီးသီးမှာတန်ချက်တွေဒီကျွန်တော်တို့ဒီတန်ချက်ဒီပေါ်မှာလဲတန်ချက်စီစဉ်မှုတွေမလုပ်ပေါ်ပဲတာဝန်ယူတာဝန်ခံမှုနဲ့အမုန်းစကားတွေရှိနိုင်တဲ့တန်ချက်မျိုးတွေအခလကပုံစံမျိုးတွေနဲ့ရင်းနှီးမှုမဟာတဏ္ဍာရေးပြောင်းအောင်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့အနေနဲ့ကြိုးပမ်းဆောင်ရွက်နေပါတယ
်လုံခြုံရေးပိုင်းနဲ့ပတ်သက်လို့ရောပြည်သူလူထုအနေနဲ့တကြံပွဲမှာစိတ်ချလက်ချဘလို့ဆိုရင်ကြောက်ကြပူပန်စရာမှမရှိဘဲနဲ့ပျော်ပျော်ရွှင်ရွှင်ရိုးရတကြံနှစ်သက်ကူးနိုင်မဲ့အခြေအနေရှိပါရဲ့လားခင်ဗျာ
ကျွန်တော်တို့လုံခြုံရေးအတွက်တော်တော်ကိုဂရုတစိုက်ကျွန်တော်တို့ဆောင်ရွက်နေပါတယ်။ဒါပေမဲ့ကျွန်တော်တို့လုံခြုံရေးဆောင်ရွက်မှုကပြည်သူတွေကိုအကြောက်တရားမဖြစ်စေချင်ဘူး။ပြည်သူတွေအတွက်အနောက်ရှာမဖြစ်နိုင်တဲ့လုံခြုံရေးပုံစံမျိုးတွေကိုပဲကျွန်တော်တို့ဆောင်ရွက်ထားပါတယ်။ဒါပေမဲ့လုံခြုံရေးအခြေအနေတော်တော်ကျွန်တော်တို့တိုးမြင်ထားပါတယ်။ဒါကြောင့်လဲဆိုတော့ဒီအချိန်ကာလဟာကျွန်တော်တို့ဒီရှေ့မှာဖြစ်ထားတဲ့မှုကင်းတွေအနေအထားရောမှုရေးဈေးဝါအများဆုံးမိထားတဲ့ကာလတစ်ခုဖြစ်ပါတယ်ရန်ကုန်တိုင်းအတွက်မှာ။ဒါကြောင့်မို့ဒီအခြေအနေတွေကိုထိနိုင်ဖို့ဒီမွေးစေဘာနဲ့အတူလက်နက်တွေပါဝင်နေတဲ့အခြေအနေတွေလည်းကျွန်တော်တို့တွေ့မြင်ရပါတယ်။ဒါကြောင့်မို့ဒီအခြေအနေတွေကိုထိနိုင်ဖို့အတွက်ကျွန်တော်တို့လုံခြုံရေးအဆင့်ကိုတော့တိုးမြင့်ထားတယ်။ဒါပေမဲ့ဒီလုံခြုံရေးတိုးမြင့်ထားဖို့ပါပြည်သူလူထုအတွက်အကြောက်တရားအနှောက်အယှက်လုံးဝမဖြစ်အောင်ကျွန်တော်တို့ကြိုးပမ်းသွားမှာပါ
။ရန်ကုန်တိုင်းဝန်ကြီးချုပ်ကိုကျော်ကျော်သိန်းကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။မြန်မာဒီမိုကရေစီရဲ့အစွန်းနေကန်တင်ဆက်ပေးပါမယ်။တရုတ်နိုင်ငံဝမ်ပေါင်ကုမ္ပဏီနဲ့မြန်မာစီးပွားရေးဥပောင်ကုမ္ပဏီတို့ဖက်ဆက်လုပ်ကိုင်နေတဲ့သခိုင်းတိုင်းဆလင်းကြီးမြို့နယ်လက်ပောင်းတောင်ကျင်းဤစီမံကိန်းရဲ့ထုတ်လုပ်မှုလုပ်ငန်းတွေကိုမေလ5ရက်နေ့မှာစတင်မယ်လို့ကြေညာထားပါတယ်။ဒီစီမံကိန်းဟာဒေသခံပြည်သူတွေရဲ့စန့်ကျင်ဆန္ဒပြမှုတွေကိုရင်ဆိုင်နေရပြီးဒေသခံတွေရဲ့မကျေနပ်ချက်တွေနဲ့ပြည်သူအကျိုးစီးပွားစန့်ကျင်မှုတွေပေါ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းကိရေးကော်မရှင်ကစုံစမ်းစစ်ဆေးပြီးပြင်ဆင်မှုအကြံပြုချက်တွေပြုလုပ်ထားတာပါ။ဒီအကြောင်းကိုလက်ပောင်းတောင်ဒေသကိုကိုယ်တိုင်သွားရောက်ခဲ့တဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတင်ဆက်ထားတဲ့မြန်မာဒီမိုကရေစီရဆွေးနွေးကဏ္ဍနားဆင်ပါရှင
်။စကိုင်းတိုင်းပလဲမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုက်ဟာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့လက်ပောင်းတောင်ကျင်းဤစီမံကိန်းစုံစမ်းစစ်ဆေးကော်မရှင်မှာပါဝင်ခဲ့သူဖြစ်ပါတယ်။စုံစမ်းရေးကော်မရှင်ရဲ့အကြံပြုချက်တွေအပေါ်အကောင့်ထယ်ဖို့ရေးကော်မတီရဲ့လှုပ်ဆောင်ချက်တွေဟာမေးခွန်းထုတ်စရာတွေရှိနေသေးတယ်လို့ဆိုပါတယ
်။သူတို့ဆောင်ရွက်ခဲ့တဲ့အချက်တွေသူတို့တင်ပြတဲ့အချက်တွေနဲ့လက်ရှိမြေပြင်အခြေအနေတွေနဲ့အများကြီးကွာခြားနေတယ်။အဲ့ဒီမှာအဓိကအချက်ကတော့တောင်ငူလယ်သမားတွေရဲ့လေယာဉ်မြေရောကြီးကိစ္စပဲ။အဲ့တော့လေယာဉ်မြေရောကြီးကိစ္စကဒီကနေ့ဒီအချိန်ဒီဒါကိုမရှင်းနိုင်ဘူး။အဲ့တော့မရှင်းနိုင်တဲ့အခါကျတော့ဟိုကျွန်တော်တို့ဒီဒေသမှာရှိတဲ့လေသမားတွေကအခုချိန်မှာဆိုရင်စိုက်ပျိုးလုပ်ကင်လို့လည်းမရတော့လေတွေကလည်းချန်စီကိုကတ်တဲ့ထဲမှာပါသွားပြီအဲ့တော့ဒီမိသားစုတွေအနေနဲ့လည်းအလုပ်ကင်လည်းဒီအခုဒီစီမံကိန်းရဲ့အတွင်းမှာလုပ်ကင်လည်းမရဘူးဆိုတဲ့အခါကျတော့ဒီဒေသမှာရှိတဲ့ပြည်သူလူထုတွေရဲ့လိုအပ်ချက်တွေကိုတော့အစိုးရခံစားမှာပါတဲ့အတိုင်းအကောင့်တွေဖော်တဲ့ကော်မတီအနေနဲ့ဆောင်ရွက်ပေးထားပါတယ်ဆိုတဲ့အချက်တွေကဟိုဘာမှကိုက်ညီမှုမရှိဘူ
းဒီမကျေနပ်မှုတွေအတွက်ဒေသခံလေသမားတွေကပြီးခဲ့တဲ့မတ်လ10ရက်နေ့ကပဲကျင်းဤစီမံကိန်းရုံးရှိကိုသွားပြီးဆန္ဒပြခဲ့ကြပါတယ်တုံရွာဒေသခံလက်သူမတူဖြစ်တဲ့မဆန္ဒက
အဓိကကတော့ဒီမှာတို့သီးနှံရောချင်းနဲ့ပေါ့နော်အစီအငန်းစားအတိုင်းလုံဆောင်ပေးဖို့ရပါတော့။တွားပြီးတော့ကုမ္ပဏီကိုတွားပြီးတောင်းဆိုလဲဒါပေမဲ့သူတို့ကလုံသွင်းရရတယ်နဲ့လမ်းကိုပိတ်ဆို့ပြီးတော့ဒီမှာတို့ဒေသခံတွေကိုတားဆီးတယ်ဖြည့်ဆင်းလည်းမပေးဘူးပေါ့နော်တွေးဆုံညီနိုင်လည်းမရှိဘူး။တို့ကြတော့ဒီသူတို့ကုမ္ပဏီရှိကိုတွားတဲ့သူမှန်တယ်များဒေသခံမှန်တယ်များကိုပုံမှန်တယ်လေးလေးထုတ်ပါတယ်ရှင်။ဖန်ဝင်ရလည်းထုတ်ပါတယ်ရှင်ဟုတ်
အခုတစ်ခေါက်ဆန္ဒပြတဲ့အချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အထွေထွေရွက်ောက်ပွဲမှာအနိုင်ရပြီးကာလဖြစ်နေပေမဲ့ဆန္ဒပြပွဲတွေမှာဂျားဝင်ဆောင်ရွက်ပေးမှုတစုံတရာမရှိသေးဘူးလို့မတ်ဆန္ဒကပြောပါတယ
်။အခုလောလောဆယ်ကတော့ဒီမားတို့ဒေသခံတွေတောင်းဆိုတဲ့ဟာကိုဂျားဝင်နှိမ့်နိုင်တဲ့အဖွဲ့အစည်းရဲ့လို့မရှိသေးဘူးပေါ့နော်။ဒီအခုနောက်တက်လာတဲ့အစိုးရအနေနဲ့ဒီဒေသတင်မြောက်လက်တဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ရောပေါ့နော်။ဘာတစုံတစ်ခုမှပေါ့နော်။ဒီကုမ္ပဏီနဲ့ဒေသခံအကြားမှာဆက်ဆက်နှိမ့်နိုင်ပေးတာမျိုးရဲ့လို့မရှိခဲ့ပါဘူးရှင်။
နောက်တော့ရှိလာမယ်လို့ယူဆ
။နောက်တော့ရှိလာမယ်လို့တော့ယူဆပါတယ်ရှင
်။ဘလို့များတို့ဘလို့ပူပေါင်းဆောင်ရွက်စီခြင်းလဲဘလို့ရှေ့ဆက်ပြီးဘလို့သွားကြတယ
်။ရှေ့ဆက်ပြီးဘလို့သွားစီရင်လဲဆိုအခုဒီကုမ္ပဏီရဲ့လုံဆောင်ချက်တွေဟာဟိုတရားဥပဒေနဲ့ဆန့်ကျင်တဲ့အလုပ်တွေပဲဖြစ်နေတယ်။ဒီဒေသခံတွေကိုမတရားဖိနှိပ်တယ်ပေါ့နော်အနိုင်ကျင့်တယ်ပေါ့နော်။ ဒီမြေသိန်းနဲ့လူတက်တဲ့ဟိုဒီဒေသခံတွေဟိုမတရားညှဉ်းပန်းနှိပ်စက်နေတာပေါ့နော်ပုံမှန်တွေထုတ်တယ်ရွာတွေဆိုရင်လည်းတလေးလေးထုတ်ထားတဲ့နေတွေလည်းရှိတယ်ပေါ့နော်ဒါပေမဲ့သူတို့အနေနဲ့ဟိုကြာကျမတို့ဒေသခံတွေကတော့ခင်ဝင်းကိုတက်တယ်သူတို့တရားစွဲလို့မရဘူးကျမတို့မြေတွေကိုမရောင်းမဲ့တဲ့သိန်းနဲ့တရားစွဲလို့မရဘူးသိန်းနဲ့ရောဒီတောင်းနဲ့ခုထိထိရှိမပြီးဘူးနော်အဲ့လိုမျိုး ဟိုတိုးတက်လာတဲ့အကောင်းအမြင်တစ်ခုမှမရှိဘူးမရှိပါဘူးဆရာစောက်ရောက်တာတွေပဲရှိတယ်ဟိုဘောနော်အခုလက်ရှိလေးလက်သိခံရလို့မို့ဒီစကြဝဠာလေးစုံရှုံနေတောင်သူတွေလဲရလက်မဲ့ရမဲ့ဖြစ်တယ်လက်လုံးလက်စားတွေအလုပ်အကန့်ခွန်လန်းစုံရှုံနေဒေသခံတွေရဒီလူစည်းညီညွတ်နေတဲ့စိတ်ဓာတ်တွေကိုပြပြားစေတယ်ဘောနော်ဒီအာနာမခိုင်းနေရဖိနှိပ်မှုခံရပြီးတော့စိတ်ဆင်းရဲမှုအမျိုးမျိုးခံစားနေရတယ် ရဲ့ဘန်းအောင်လောက်ရပြီးတော့ညအောင်မအေးရတဲ့အချိန်တွေလည်းများတယ်လို့ပြောတယ်။ကျမတို့ဘက်ကလည်းကြားနေရတာပဲဒီစီမံကိန်းရဲ့ဆက်တန်တွေပေါ့နော်။ပြီးတော့ဒီဆယ်မြောင်းတာတမန်တွေပိတ်ဆို့ထားတဲ့အလွယ်ဒီချင်းတို့မြေကြီးတဲ့ခါမှာပြီးခဲ့တဲ့နှစ်ကသူတို့ဘက်ကလည်းပိတ်တယ်မောင်မဘက်ကလည်းပိတ်တယ်ကျမတို့ဘက်ဒီဒေသပေါ့နော်။ဟိုချင်းတို့မြေအခါတိုင်းထပ်ပို့ပြီးတော့လွှမ်းမိုးမှုတံကိုခံရတယ်။ဒီဆုံချုံမျက်နှာမှုတွေလည်းအများကြီးဖြစ်ခဲ့တယ်
။ဒေါ်ဆန်းစုကြည်အနေနဲ့ကတော့ဖိပေးထားတာကနိုင်ငံအကျိုးဒေသအကျိုးဖြစ်ဖို့ဆိုရင်ဒါဆက်လုပ်ဖို့တင့်နေဆိုပြီးဆိုဟိုဂရီပေးထားတယ်လေအဲ့တော့သူ့ရဲ့ယုံကြည်ချက်အတိုင်းဒီကိစ္စကိုဆောင်ရွက်နေတယ်လို့ရောမယူဆ
မယူဆပါဘူးရှင်သူတို့လုပ်နေတာတွေကအလိမ်အညာတွေကြီးပဲဒီအပေါ်ရန်ရှင်မုံတရားတွေပဲလုပ်နေတယ်ဒီတဘာဝပတ်ဝန်းကျင်နဲ့လည်းပတ်သက်ပြီးတော့အခုလက်ရှိသူတို့လုပ်နေတာတွေကစိုးကျိုးတွေကြီးပဲဖြစ်တယ်ကျမတို့ဒီဘက်ကနေဆိုလို့ရှိရင်ပြီးခဲ့တဲ့နှစ်ကဒီချင်းတို့မြေကြီးဝယ်လို့မို့ဒီဟိုစိုက်ပျိုးရေးမှာအခက်အခဲဖြစ်တယ်တချို့လူတွေဆိုကွက်လက်ဖြစ်တယ်သီးနှံအထွက်နှုံးတွေရော့တယ်ပြီးတော့ကြတော့ဒီစိုက်ပျိုးထားတဲ့ခြံတွေပျက်စီးတယ်ပေါ့နော်ဒီသူတို့အနေနဲ့ကဒီစီမံကိန်းမှာဒီအစီငါသာတိုင်းလှုပ်ဆောင်ပါတယ်ဆိုဒီလိုဘာတွေဖြစ်လာမဲ့ပြဿနာတစ်ခုမှကိုဖြစ်လာမှာမဟုတ်ဘူးသူတို့တကယ်မလှုပ်ဆောင်လို့လားကျမတို့ဒေသခံတွေဒီလိုစိုးရိုးတွေခံစားနေရပြီးတော့ဒီဟိုမြစ်ရေတွေပေါ့နော်အခုဆိုလို့ရှိရင်ရေတွေနောက်နေတယ်ရေတော့နိုင်ရေတော့နိုင်ဟိုရေရွှေ့ရေတွေချိုးနေရတယ်လို့ပဲပေါ့နော်အဲ့ဒါတွေကိုလည်းသူတို့အနေနဲ့တကယ်ဆိုရင်ဖြည့်ဆင်းပေးတယ်ဒါပေမဲ့ဘာမှဖြည့်ဆင်းပေးထားဟိုအစပထမမူလအစစိုးရိုးတွေပဲရှိနေရပေါ့
စုံစမ်းစစ်ဆေးအစီရင်ခံစာအကြံပြုချက်အကောင့်ထယ်ဖို့ရေးကော်မတီက2015ခုနှစ်မတ်လကထုတ်ပြန်ခဲ့တဲ့စောင်ရွက်ချက်အပြီးသတ်အစီရင်ခံစာမှာတော့စီမံကိန်းကနေဦးကာလမှာပို့ပြီးတင်ထားမိတဲ့လေယာဉ်မြေတွေပြန်ပေးခြင်းစီမံကိန်းအတွက်လိုအပ်ချက်အရာတင်ဆဲခဲ့တဲ့လေမြေတွေအတွက်ရော်ကြေးငွေတွေကိုပေါက်ဈေးအတိုင်းပြန်လည်ပေးအပ်ခြင်းတီးနှံရော်ကြေးတွေပေးအပ်ခြင်းစတာတွေအတွက်ကျပ်သိန်းပေါင်း9တန်းကျော်သုံးစွဲပြီးဖြစ်တယ်လို့ပါရှိပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်လိုအပ်တာတွေကိုစီစစ်ဆောင်ရွက်ခဲ့တဲ့အပြင်ဒေသခံတွေအထူးစိုးရိမ်နေတဲ့သာသနိကအဆောက်အုံတွေပြန်လည်ဆောက်လုပ်ပေးခြင်းစတာတွေလည်းလုပ်ခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်ဒေသခံလယ်သမားတွေအတွက်ဤပညာတွေခိမိစိုက်ပျိုးရေးလေ့လာခီးစဉ်တွေပံ့ပိုးမှုတွေလုပ်ပေးခဲ့တယ်လို့လည်းဆိုပါတယ်။တုံရွာကကိုမင်းမင်းကတော့
အဲ့ဒါတွေကဟိုလုပ်ငန်းဖော်ဆောင်ရေးကော်မတီရဲ့ဟန်ပြလုပ်တဲ့တက်တွေပါဒါအပွမွန်လင်းလင်းပြောရတယ်ကျွန်တော်တို့ဘာဖြစ်လို့တော့ဆိုလို့ရှိရင်ဥပမာကွန်ပျူတာသင်တန်းတက်တယ်ကွန်ပျူတာအပြင်မှာတက်တဲ့ဟာက3လ5လမှာတက်ရတဲ့သင်တန်းကိုသူတို့ကတလအတွင်းပေးတယ်တလအတွင်းပေးပြီးတော့ဖုန်ဝက်ပိတ်ပေါ်တွေလုပ်တယ်တွဲဆောင်ပေါ်တွေလုပ်တယ်သင်တဲ့တာက15ရက်ရက်20သင်တယ်လက်မှတ်ချပြီးတယ်အဲ့ကလေးတယောက်ကအပြင်မှာဘာမှလုပ်စားမရဘူးနောက်တစ်ခါကျတော့ဟိုကိုပြောတဲ့စိုက်ပျိုးရေးတင်တဲ့နေလက်တွေနေပြီးတော့ခေါ်သွားတာတွေနောက်တစ်ခါရေစင်းခေါ်သွားတာတွေကြားရတယ်ဒါကလည်းကျွန်တော်တို့ဆုံးရှုံးတဲ့ဒီဟာဆုံးရှုံးတဲ့လူလည်းမဟုတ်ပါဘူးသူတို့တင့်တော်တဲ့လူကိုခေါ်သွားတာပေါ့အခြားလူပဲခေါ်သွားတယ်နောက်တစ်ခါတစ်ချက်ပြောချင်တာကအဆိုးဆုံးပေါ့လုပ်ငန်းဖော်ဆောင်ရေးကော်မတီကမြေယာဆုံးရှုံးတဲ့လူတွေနဲ့ဒေသခံတွေနဲ့၃နှစ်တာကာလမှာဒီချိန်မဲ့တူဘူးတွေအဲ့ဒီမှာလည်းဒေသခံကပြောခွင့်ဆိုခွင့်မရဘူးသူတို့ပြောတာကိုနားထောင်ပြန်ခဲ့တယ်အဲ့ဒါအဆိုးဆုံးပဲ
လေယာမဲ့ဒေသခံရွာသားတွေအနေနဲ့အခက်အခဲတွေအများကြီးဖြစ်လာတယ်လို့လည်းဆိုပါတယ
်။အဲသူတို့မှာကဟိုတော်တော်လေးခက်ခဲသွားပြီ။ခက်ခဲသွားပြီဆိုတာဒီငကိုတော့ဆိုလို့ရှိရင်ဒီအေက9800ထဲမှာကျွန်တော်တောင်သူတွေရဲ့လုတ်တယ်။တောင်သူတဦးတယောက်ကိုဆိုလို့ရှိရင်ကျွန်တော်တို့ဟိုဒီတောင်သူကိုမိခိုးနေတဲ့လေယာလုတ်သားခေါ်တာပေါ့။ဒီနောက်လိုက်လူတွေရှိတယ်။အဲ့လူတွေကလည်းဒီထဲမှာဝင်လို့ကြရတယ်။အခုကျတော့တောင်သူကိုတိုင်ကလည်းမြေယာဆုံးရှုံးသွားပြီ။လေယာလုတ်သားတွေလည်းလုံမဲ့သွားပြီ။အလုံမဲ့တော့ဟိုတချို့ဆိုလို့ရှိရင်ကျွန်တော်တို့မျိုးတွေမှာတက်ပြီးတော့ဟိုအငားတွေလိုက်ရတယ်ပေါ့တချို့ဆိုချင်းလည်းနိုင်ငံခြားထွက်အောင်လို့အလုပ်ထွက်လုပ်ကြအောင်လို့ကြံနေကြရတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့လူဦးရေနဲ့ကြံတဲ့မြေလေးနဲ့ဟိုမမျှတော့ဘူး။အဲ့လိုခက်ခဲတွေတော့အများကြီးရှိနေတာပေါ့
။ရွှေပြောင်းပေးရမယ့်ကြေးရွာစင်းမှာပါတဲ့ဇီရောရွာချမ်းမြဝတီကျောင်းစီရတော့ဦးအားလောကကလည်
းတန်ကြီးပေးတာဆိုဒီထဲမှာတော်တော်များများပါသွားပြီလေဒီထဲမှာ။ဒီသူတို့ပေးထားတဲ့ဟာတွေကိုလည်းဟိုတော်တော်များများဒီမှာမယူကြတာတွေလည်းတော်တော်ရှိတယ်ပေါ့ဒါလည်းတန်တန်ကြီးကာလ
ပေါ့သေးဒီဒါမရောက်တဲ့အတွက်ပေါ့တော်တော်များများဒီဂျင်းနီစီမံငင်းကြီးကိုလည်းပြောရမယ်ဆိုရင်တော့လုံးဝလက်မခံတဲ့အတွက်မယူကြတဲ့အပိုင်းတွေလည်းအများကြီးရှိတာပေါ့ဝမ်ပေါင်းကုမ္ပဏီရဲ့သက်ဆိုင်ရာတာဝန်ရှိအရာရှိတွေနဲ့တွေ့ဆုံမေးမြန်းခွင့်ဒီဂျင်းနီစီမံငင်းဆိုင်ထဲကိုဝင်ရောက်ပြီးတော့ကြီးရှုခွင့်ပေါ့နော်ကျွန်တော်တို့ VOA ကနေပြီးတော့တောင်းခံခဲ့ပေမဲ့ခွင့်ပြုချက်မရခဲ့ပါဘူးခင်ဗျာ
လာလို့ပဲလေဗရောင်းတောင်ကျင်းဒီစီမံကိန်းစုံစမ်းစစ်ဆေးကော်မရှင်မှာပါခဲ့တဲ့ပလဲမျိုးနဲ့လွှတ်တော်အမတ်ဒေါက်ခင်စန်းလိုင်လည်းဝင်ရောက်စစ်ဆေးခွင့်မရခဲ့ပါဘူးခုကျွန်မကိုယ်တိုင်လွှတ်တော်ကိုယ်စားလှယ်တရားဦးအနေနဲ့ကျွန်မဝမ်မုံကုမ္ပဏီကိုကျွန်မသွားမိတယ်ကျွန်မဒီတဲ့ဟိုလုပ်နေတဲ့လုပ်တို့ကျွန်မဝင်ကြည့်ကြပါတယ်ဆိုကျွန်မကိုခွင့်မပြုဘူးတော့မတွေ့ဆိုတကယ ကြည်လဲကြည်တယ်နည်းဒေသခံမြေသူလူတွေစိုးရိမ်ပူပန်မှုတွေကျမမြင်နေတယ်ကျမပြန်ရှင်းပြချင်တယ်အခုဒီဒေသထဲမှာဘယ်သူမှမဝင်အောင်ဘာတွေလုပ်နေမှလဲကျမတို့မမြင်အောင်အခုကျမတို့မြင်ရတာသဘောပေါက်ဝင်ခြင်းတွေဖြစ်စင်းနေတယ်အကုန်လုံးရှိတဲ့မြေသားတွေအကုန်လုံးတောင်ပေါ်နေအောက်ကိုပဲတောင်ချနေတယ်အဲ့တော့တနေ့နဲ့တနေ့တွေကပြောင်းလဲပြောင်းလဲသွားတယ်ရှုခင်းနေတယ်မှာပြည်သူလူထုတွေအနေနဲ့ဘာမှကြိုးမြတ်မရှိဘူးသူတို့အနေနဲ့ထုတ်တော့မယ်စီဝါပြထုတ်တော့မယ်အဲ့တော့တနေ့ကိုတန်းနေအောင်လို့ပြောပါတယ်ဒေါ်လာတန်းနေအောင်ဆိုဒေါ်လာတန်းနေအောင်ဆိုအမီတာမှာများပြားတဲ့ဒီငွေကိုဒေသခံပြည်သူလူထုတွေတို့ဘာလုပ်ပေးမှလဲဘာလုပ်ပေးမှတိုင်းနိုင်ငံတော်ရောဘလောက်အတိုင်းတာတိရမှလဲရတဲ့ငွေကိုဘလို့စီမံခန့်ခွဲမှလဲဆိုတာဒီခုချိန်ကြီးကျွန်တော်တို့ဘာမှမသိရဘူး
ကျွန်တော်တို့ရရှိခဲ့တဲ့အမှတ်တမ်းရုပ်ပုံတွေအရလဲကျင်းဤစီမံကိန်းကြီးဟာတကယ်တော့ရက်ဆိုင်ထားခဲ့တာမဟုတ်ဘဲတောင်တွေကိုဖြိုချတတ်တူရိုင်းမြေစာပုံတွေဒုထာရေးစစ်မဲ့ကံကြီးတွေအစဉ်စဉ်တူးဖော်ပြီးလက်တွေ့ထုတ်လုပ်ရေးလုပ်ငန်းအဆင့်မဲ့ကျန်တော့တာကိုတွေ့ရပါတယ်။အနီးအနားကအငင်းပွားနေစေစီမံကိန်းမြေယာတွေကိုလည်းခြံစည်းရိုးနဲ့ဒရိုင်းတွေခတ်လူကျွဲနွားတွေမဝင်နိုင်အောင်တူးမြောင်းကြီးတွေတူးဖော်ထားပြီးတားထားတာကိုလည်းတွေ့ရပါတယ်။ဖယ်ရှားပေးရမယ့်ကြေးရွာတွေကထွက်ခွာမသွားဘဲတင်းခံနေတဲ့လေသမားအများစုရှိရာဆယ်ရဲရွာအနီးတပိတ်စခန်းကလေသမားကြီးဒေါ်ကြီးဝင်းကတော့
ကျုပ်တို့အနေနဲ့ကဘာဖြစ်လို့အခုအကိုကြီးမေးတယ်လို့ရတဲ့ကိုမပြောင်းတာလဲရေမရောက်တာလဲမေးလို့ရှိရင်ရေကိုလည်းမရောက်နိုင်ဘူးဘာဖြစ်လို့မရောက်နိုင်တာတော့ဆိုတော့ကျတော့ရေကကျတော့ကိုဘိုးဘွားဆင်စခနဲ့လှုပ်ဆက်လာတဲ့လေယာမြေတွေကျုပ်တို့ဟိုးဟိုးအရင်ရှေးရှေးတုန်းကကနေအဖိုးအဖွားတွေလက်ထက်တုန်းကကနေကတားဆင်မြည်စစ်တွေအစစ်အစစ်နဲ့ပေးသွားတာဒီရေယာကအစစ်အစစ်ပေးသွားတာဆိုတော့ကျတော့ကျုပ်တို့လက်ထက်ကြလို့ရှိရင်အခုဒီမြေကြီးကိုရောင်းလိုက်ပြီရောင်းလိုက်လို့ရှိရင်ငွေရလာမယ်အဲ့ဒီငွေကကျတော့ကျုပ်တို့တောင်သူသမားတွေကဘာမှလုတ်ကင်မစားတတ်ဘူးနော်သူများလို့အတိုးပွားဖြစ်အောင်လို့လည်းလုတ်မစားတတ်ဘူးဒီငွေရှိရင်ဟိုဘာမှမလုတ်တတ်မကင်တတ်ဖက်နဲ့အလုတ်လည်းမရှိအကင်လည်းမရှိဆိုတော့ကျဒီငွေကိုထိုင်းပြီးတော့တုံချုံလိုက်လို့ရှိရင်ငွေသိန်း၄၀ဟာကြောင်းတစ်နှစ်တောင်မှကောင်းအောင်မတုံးအောင်အဲ့ဒါဆိုတော့ကျတော့အဲ့ဒီငွေရှိရင်ဘာမှလုံးမစားရလို့ဆိုပြီးတော့မြေကိုမြေအစားများရနို့နဲ့ဆိုပြီးအထိုင်းဆောင်ပြီးတောင်းနေတာပဲမြေကိုရမှလားလို့
လေဗရောင်းတောင်ကျင်းဒီစီမံကိန်းစတင်ခဲ့တဲ့2010ခရဲကဒေသခံတွေအနေနဲ့မကြေမနက်ဆန္ဒပြခဲ့ရမှာအကြမ်းဖက်ဖြိုခွင်းမှုတွေလည်းရှိခဲ့ပါတယ်စီမံကိန်းနယ်မြေတွေအတွင်းဝင်ရောက်ပြီးထွန်းလုံးတိုက်ပွဲတွေတပိတ်စခန်းတွေလုပ်ခဲ့တာမို့2012ခုနှစ်ကုန်ကန်ဒီမှာအာဏာပိုင်တွေကအကြမ်းဖက်ဖြိုခွဲမှုဖြစ်ပွားခဲ့ပြီးဆန္ဒပြသူတွေရောဝင်ရောက်ပူးပေါင်းခဲ့တဲ့ဖုံးတော်ကြီးတွေပါအများအပြားမိလောင်ပုံးလောင်ကျွမ်းမှုတွေခံခဲ့ရတာမို့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်ဖွဲ့ခဲ့ရတဲ့အနေအထားရောက်ခဲ့ရပါတယ်။အဲဒီနောက်ပိုင်းကော်မရှင်ရဲ့အစီရင်ခံစာထွက်ခဲ့ပြီးဝမ်ပေါင်ကုမ္ပဏီရဲ့စီမံကိန်းမြေချန်ခတ်မှုတွေကိုစန့်ကျင်တဲ့ဆန္ဒပြမှုတွေထပ်ဖြစ်ခဲ့ရမှာပြစ်ခတ်နှိမ်နှင်မှုတွေကြောင့်2015ခုနှစ်ဇန်နဝါရီလအတွင်းမှာမိုးချိုးပြင်ရွာကလေသူမာကြီးဒေါခင်ဝင်းတည်ဆုံခဲ့ရပြီးအများအပြားဒဏ်ရာရရှိခဲ့ပါတယ်။ဒီတည်ဆုံမှုပြဿနာကိုတော့ပြေလည်အောင်ဖြေရှင်းပေးနိုင်ခြင်းမရှိသေးဘူးလို့မိုးချိုးပြင်ရွာသားကိုဝင်းကျော်ကပြောပါတယ်။
ကျွန်တော်တို့လည်းအမြင်မရောတာကကျွန်တော်တို့တနည်းတကထွက်လာတဲ့ဒီနန်နဲ့ကျွန်တော်တို့သားသမီးလည်းကြောင်းပို့ပြီးနိုင်တယ်ကျွန်တော်တို့ဘဝရှိရေးလည်းစားဝတ်နေပြည်လေတယ်အဲ့တော့ခုသူပေးတဲ့18ဒိန်ဆိုလို့ရှိရင်ပြီးပိုင်ဆွန့်လွတ်ချင်းဆိုတဲ့ဟာကြတော့ကျွန်တော်တို့ကပြီးပိုင်ဆွန့်လွတ်လိုက်ရင်ကျွန်တော်တို့ကဘာခံစားကြမှာရှိတော့ဘူးကျွန်တော်တို့သားသမီးတွေလည်းနောက်တစ်ချိန်မှာအမွေပေးကြကျွန်တော်တို့ဘာမှမရှိတော့အဲ့ဒါကြောင့်ကျွန်တော်တို့ကမရောနိုင်ဘူး18ဒိန်နဲ့သူတို့မဖြစ်မနေလုံးမှာဆိုရင်တနည်းဒီနန်ထွက်နှုံးနဲ့ကျွန်တော်တို့ကမျိုးအငားခင်ရထွက်ပြီအငားခင်ရထွက်ပြီမှာလားကျွန်တော်တို့အငားတာငားနိုင်မှာမရောနိုင်ဘူးဘာလို့လဲဆိုတော့ကျွန်တော်တို့အငားဆိုရင်သူတို့လုတ်ပြီးတဲ့အချိန်မှာ230ဆို230သာပြီ230ပြည့်ရင်နိုင်ငံတကာစံချိန်အမီနဲ့အတူကျွန်တော်တို့ပြန်လုတ်စားရအောင်သူတို့ပြန်တဲ့အချိန်မှာကျွန်တော်တို့လည်းအမီထုံဝင်းလုတ်ရအောင်ပြန်ပြီးတော့မြေကောင်းအောင်ပြန်လုတ်ပြီ
အခုခုဒီကိစ္စတွေကိုပြန်ပြီးတင်ပြဖို့ပါရှိလားအခုဆိုလို့ရှိရင်ကျောင်းဆန်းစုကြည်ရဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလည်းတက်လာပြီနိအစိုးရသည်ဖြစ်လာပြီဆိုတော့အဲ့ဒါတွေကိုဘာဆက်လုပ်ဖို့စိတ်ကူထားလဲ
ဘာဆက်လုပ်ဖို့ဆိုအခုကျွန်တော်ပြောတဲ့အတိုင်းပဲအငားခင်ရနဲ့ကျွန်တော်တို့ကတင်ပြမယ်သူတို့အငားခင်ရနဲ့လုတ်ပြမယ်ဆိုခဲ့လို့ရှိရင် ကျွန်တော်တို့ကအေးသေးသေးညှိပြီးတော့ကျွန်တော်တို့ကလက်ခံမယ်။ဒါနဲ့အခုလိုအပြတ်သဘောပုံစံမျိုးကြီးနဲ့ဆိုရင်ကျွန်တော်တို့သားသင်ကြီးတွေမှလှုပ်ရှားမရသည့်အတွက်ဒေါအောင်ဆန်းစုကြည်တမတာဖြစ်လေကျွန်တော်တို့ကဒီအငားခင်ရတဲ့မဟုတ်ပဲနဲ့အပြတ်ဆိုတဲ့ပုံစံကြီးလှုပ်လာရင်တော့ကျွန်တော်တို့ဆက်လက်တတ်ရအောင်ပါ
။အခုဒီပြဿနာတွေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအနေနဲ့မကြခင်မှာပဲရင်ဆိုင်ကြုံတွေ့ရမယ်ရှင်းရှင်းပြရမယ်ပြဿနာကြီးရှိနေပါတယ်။ကျွန်တော်တန်းလွင်ထောင်းပါခင်ဗျာ
။ဒါကတော့လေပတောင်းတောင်ဒေတာကိုကိုယ်တိုင်တွားရောက်ခဲ့တဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းတင်ပြထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American အတန်ရဲ့2016ခုနှစ်ဧပြီလ3ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်လေးကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ရှင်။အရင်ဦးဆုံးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရအောင်ပါ။နိုင်ငံတော်ရဲ့အတိုင်းအမြံပုံကိုဆိုင်ရာဥပဒေကြမ်းပြဿနာနောက်ဆက်တွဲဘာဖြစ်လာနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူမဲ့ရင်ချင်းနိုင်ကကူညီတင်ဆက်ထားတာနားဆင်ပါရှင်။
ခဲ့တဲ့မလ30ရက်နေ့မှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာပြည်ခိုင်ပြိုးပါတီစီကနေအစိုးရအာဏာလွှဲပြောင်းရယူခဲ့ပါတယ်ငြင်းငြင်းကြံကြံဖြစ်ပေါ်ခဲ့တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအဆင့်တစ်ခုအဖြစ်ပြည်တွင်းကရောနိုင်ငံတကာကပါလှိုက်လှိုက်လဲလဲကြိုဆိုခဲ့ကြပါတယ်ဒါပေမဲ့လည်းအစိုးရတာဝန်ရယူပြီးနောက်တနေ့မှာပဲ NLD အစိုးရဟာလွှတ်တော်တွင်းကိုဖွဲ့စည်းပုံအခြေခံဥပဒေအရအငင်းပွားပွဲဥပဒေကြမ်းတစ်ခုကိုတင်သွင်းခဲ့ပါတယ်ဧပြီ1ရက်နေ့မှာတော့တမရော်သားအမတ်တွေနဲ့ပြည်ခိုင်ပြိုးအမတ်တွေကကန့်ကွက်ခဲ့ကြတဲ့အတိုင်ဥပဒေကြမ်းကိုမဲခွဲဆုံးဖြတ်အတည်ပြုပေးလိုက်ကြပါတယ်။အဲဒီဥပဒေကတော့ NLD ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကိုနိုင်ငံတော်အကြံပေးပုဂ္ဂိုလ်အဖြစ်ခန့်အပ်မဲ့နိုင်ငံတော်ဤအကြံပေးပုဂ္ဂိုလ်ဆိုင်ရာဥပဒေကြမ်းဖြစ်ပါတယ်။ဒီဥပဒေကြမ်းမှာဘာတွေဖော်ပြထားသလဲ။ဥပဒေကြမ်းရဲ့ဆိုလိုရင်းဟာဘာလဲ။တမရော်သားအမတ်တွေကဘာကိုအကြောင်းပြပြီးကန့်ကွက်ကြသလဲ။ဒီဥပဒေကြမ်းတင်သွင်းမှုနောက်ဆက်တွဲဘာပြဿနာတွေဆက်ဖြစ်နိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ဒီဥပဒေကြမ်းဆိုလိုရင်းအနှစ်ချုပ်ကတော့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ခန့်အပ်ဖို့ဖြစ်ပါတယ်။လက်ရှိဒေါအောင်ဆန်းစုကြည်ဟာအစိုးရအဖွဲ့မှနိုင်ငံသားရေးသမရယုံပညာရေးလျှက်စစ်နဲ့စွမ်းအင်စတဲ့ဝင်ကြီးဌာန၄ခုကိုတာဝန်ယူထားပြီးသူအစိုးရအဖွဲ့ဝင်တစ်ယောက်ဖြစ်နေပါပြီ။အစိုးရအဖွဲ့ဝင်တစ်ယောက်ဖြစ်သွားလို့ပါတီလုပ်ငန်းဆောင်တာတွေမှာဝင်မပါရတော့ပေမဲ့ပါတီဥက္ကဋ္ဌအနေနဲ့ဆက်ရှိနေသေးတာဖြစ်ပါတယ်။ဖွဲ့စည်းပုံအရအစိုးရဝင်ကြီးဖြစ်ပြီးတဲ့နောက်လွှတ်တော်အမတ်ဖြစ်ကနေနှုတ်ထွက်ပြီးသားဖြစ်သွားပါပြီ။ဒီလိုအနေထားအောက်မှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ခန့်အပ်မယ်ဆိုတာမျိုးဖြစ်ပါတယ်။ဒီဥပဒေကြမ်းနဲ့ပတ်သက်ပြီးတက်မတော်ဘက်ကတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုပြီးကန့်ကွက်ပါတယ်။လွှတ်တော်တွင်မှဥပဒေကြမ်းကိုစန့်ကျင်ကန့်ကွက်ဆွေးနွေးမှုတချို့ရှိခဲ့ပေမဲ့တက်မတော်သားအမတ်ဗိုလ်မှူးချုပ်ခင်မောင်အေးရဲ့ဆွေးနွေးချက်ကတော့လူရင်းကိုရောက်တာတွေ့နိုင်ပါတယ်။သူကပထမဦးဆုံးနိုင်ငံတော်ဤအကြံပေးပုဂ္ဂိုလ်ဆိုတာကြောင့်နိုင်ငံတော်ဆိုတာကိုအတိတ်ပဲဖွင့်ပါတယ်။ဥပဒေကြမ်းထဲမှာနိုင်ငံတော်ဆိုတာပြည်ထောင်စုမြန်မာနိုင်ငံတော်ကိုဆိုလိုသည်ဆိုပြီးအတိတ်ပဲဖွင့်ပေးထားပါတယ်။ဗိုလ်မှူးချုပ်ခင်မောင်အေးကဖွဲ့စည်းပုံအခြေခံဥပဒေပုံမှ48ကိုကိုးကားပြီးနိုင်ငံတော်ဆိုတာဥပဒေပြုမှုအခွင့်အာဏာကိုတော့၎င်းအုပ်ချုပ်မှုအခွင့်အာဏာကိုတော့၎င်းကျင့်သုံးတဲ့အဖွဲ့အစည်းဒါမှမဟုတ်လူပုဂ္ဂိုလ်ကိုဆိုလိုတဲ့ဆိုပြီးထောက်ပြပါတယ်။ဒါကြောင့်နိုင်ငံတော်ရဲ့အတိုင်ပင်ခံဆိုတဲ့စကားရက်ဟာဥပဒေပြုမှုအခွင့်အာဏာကိုဖြစ်စေအုပ်ချုပ်မှုအခွင့်အာဏာကိုဖြစ်စေနှစ်မျိုးစလုံးကိုကျင့်သုံးတဲ့အဖွဲ့အစည်းဒါမှမဟုတ်ပုဂ္ဂိုလ်ရဲ့အတိုင်ပင်ခံလို့အဓိပ္ပာယ်ကောက်ရမယ်ဆိုပြီးရှင်းပါတယ်
။ဒါကြောင့်ဘုံမှုချုပ်ခင်မောင်အေးက ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်17ကပါပြဋ္ဌာန်းချက်ကိုကိုးကားပြီးနိုင်ငံတော်အချုပ်အခြာအာဏာရဲ့ခက်မှသုံးဖြာဖြစ်တဲ့ဥပဒေပြုရေးအာဏာအုပ်ချုပ်ရေးအာဏာတရားစီရင်ရေးအာဏာတို့ကိုတတ်နိုင်သမျှပိုင်းခြားသုံးစွဲခြင်းနဲ့အပြန်အလှန်ထိန်းချုပ်ခြင်းတို့ပြုတယ်ဆိုတဲ့ပြဋ္ဌာန်းချက်ကိုဆန့်ကျင်နေတဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညီမှုမရှိကြောင်းတွေးရှိရပါတယ်ဆိုပြီးတင်ပြပါတယ်သူဆိုလိုရင်းတစ်ခုလုံးကိုခြုံငုံကြည့်ရင်ဖွဲ့စည်းပုံမှာဖော်ပြမထားပေမဲ့ဒီကိစ္စဥပဒေပြုမယ်ဆိုပြုလို့ရတယ်ဒါပေမဲ့အခုဥပဒေကြမ်းမှာအ내အသေးပဲဖွင့်ဆိုထားပုံတွေဟာဖွဲ့စည်းပုံနဲ့မကန့်ညီလို့ပြင်ဆင်ရေးဆွဲပြီးမှသာပြဋ္ဌာန်းသင့်တဲ့အကြောင်းတင်ပြခဲ့တာဖြစ်ပါတယ်ဒါပေမဲ့ဒီဥပဒေကြမ်းနဲ့ပတ်သက်ပြီးNLD ဘက်ကကြိုတင်ပြောဆိုထားသလိုနိုင်ငံတော်နဲ့နိုင်ငံသားတို့ရဲ့အကျိုးစီးပွားအတွက်ဆောလျင်စွာပြဋ္ဌာန်းနိုင်အောင်ကြိုးစားမယ်ဆိုတဲ့စကားနဲ့အညီဧပြီ1ရက်နေ့အမျိုးသားလွှတ်တော်အစည်းအဝေးမှာမဲခွဲဆုံးဖြတ်အတည်ပြုလိုက်ပါတယ်
။ဒီလိုမဲခွဲဆုံးဖြတ်အတည်ပြုရမှာတော့အရင်ဥပဒေကျမ်းတွေမှာလုပ်ခဲ့သလိုဥပဒေကျမ်းနဲ့မဲအမည်နဲ့အတိတ်ပဲဖော်ပြချက်ရည်ရွယ်ချက်တာဝန်လုပ်ပိုင်ခွင့်နဲ့ရပိုင်ခွင့်အထွေထွေစားတဲ့အခန်းတိုင်းမှာပါတဲ့အပိုက်တစ်ခုချင်းစီအလိုက်အတီးပြူရာမျိုးမလုပ်တော့ဘဲပြင်ဆင်လိုတဲ့အပိုက်တစ်ခုကိုပဲတီးတန့်မဲခွဲပြီးကျန်တာအလုံးကိုသဘောတူမတူစူပေါင်းမဲခွဲတဲ့စနစ်ကျင့်သုံးခဲ့ပါတယ်။ဒီလိုနဲ့ဥပဒေကျမ်းဟာထောက်ခံသူ140နီးပါးကန့်ကွက်သူမဲ80နဲ့အတီးဖြစ်ခဲ့ပါတယ်။ပြီးရင်ဒီဥပဒေကျမ်းပြည်သူ့လွှတ်တော်ဘက်ကိုရောက်ပါမယ်။ပြည်သူ့လွှတ်တော်ဘက်ကလည်းအခုအတိုင်းဆိုမြ мян ဆန်းဆန်းအတီးပြုတ်ပေးလိုက်တဲ့ဆိုရင်အမျိုးသားလွှတ်တော်ဘက်ကလည်းပြန်ပို့ပေးစရာမလိုတော့ဘဲအတီးဖြစ်သွားပါလိမ့်မယ်။ဒါကိုသမရဦးထင်ကျော်ကလည်းမြ мян ဆန်းဆန်းလက်မှတ်ရေးထိုးမှဖြစ်တဲ့အတွက်အခုသတင်းပတ်အတွင်းဥပဒေအတီးဖြစ်ပြီးပြည်ထောင်စုဝန်ကြီးဒေါက်ဆန်းစုကြည်ဟာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာတော့မှာပါ။အုပ်ချုပ်ရေးပိုင်းမှာဝန်ကြီးအဖြစ်တာဝန်ယူထားတဲ့အနေအထားကနေဥပဒေပြုရေးဖြစ်တဲ့လွှတ်တော်ဘက်ကိုအကြံပေးနိုင်တဲ့ဆက်သွယ်ဆောင်ရွက်နိုင်တဲ့တူဒီသောပုံကူဖြစ်လာမှာပါဘလို့ရဲ့ဖြစ်ဖြစ်တက်မတော်ဘက်ကတော့ဒါကိုဖွဲ့စည်းပုံနဲ့မညီဘူးလို့ပြောထားလေတော့ဘာဆက်လုပ်နိုင်ပါသလဲဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကိုတတ်နိုင်ပါတယ်ဖွဲ့စည်းပုံဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်ရင်တက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်တက်မတော်ဘက်ကဘယ်သူတူတူအောင်မှခုံရုံးကိုဓာတ်ရိုက်ဇောတကမတက်နိုင်ပါဘူးလွှတ်တော်တစ်ခုခုတည်းကအမတ်ဆရာခိုင်နှုန်းကသာအဲ့ဒီလွှတ်တော်ဥက္ကဋ္ဌကနေတဆင့်ဇောရကတက်နိုင်ပါတယ်တက်မတော်ဘက်ကအဲ့ဒီဤတိုင်းဇောရကတက်လာနိုင်ပါတယ်ခုံယုံကဒီဥပဒေကိုဖွဲ့စည်းပုံနဲ့ညီတယ်လို့ဆုံးဖြတ်ရင်ဖြစ်စေမညီဘူးလို့ဆုံးဖြတ်ရင်ဖြစ်စေတိုင်းပြည်အတွက်တိတ်ကောင်းမှာမဟုတ်ပါဘူ
းဖွဲ့စည်းပုံနဲ့မညီဘူးဆိုရင်ဒေါက်ဆန်းစုကြည်နဲ့ NLD ဘက်ကကြိုးပမ်းသမျှသဲတဲ့ရည်သွန်ဖြစ်မှာပါညီတယ်ဆိုရင်အ ਨੇ ဆုံးအဆင့်တက်မတော်ဘက်နဲ့ NLD ဘက်မကြေလည်မှုတွေထပ်ဖြစ်ကြပါဦးမယ်သိမကြသေးခင်တုန်းကပဲ59ဆလုံးဆိုင်းငံ့ရေးကိစ္စတက်ချုပ်ဘက်ကနေတိုင်းနယ်ပြည်နယ်ဝင်းကျုပ်၄နေရာတောင်းတဲ့ကိစ္စနဲ့ပတ်သက်ပြီးအဖို့အထစ်တွေဖြစ်ခဲ့ပါသေးတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတက်မတော်ကသူ့ဘာသာသူဆက်အနာသိမ်းနိုင်တဲ့ပြဋ္ဌာန်းချက်မပါပါဘူး။ဒါပေမဲ့ NLD အစိုးရအဖွဲ့နဲ့တက်မတော်ဆက်ဆံရေးအဆင်မပြေရင်ရှေ့အကောင့်တွေဖော်ရမဲ့လုပ်ငန်းဆောင်တာပေါင်းများစွာမှာအခက်အခဲတွေကြုံတွေ့ရနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဥစီတို့အောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်ကိုနားဆင်ကြရတာပါရှင်။လာမယ့်အင်္ဂါညတရက်လေးလိုက်အစီအစဉ်ဘာတွေဆွေးနွေးမလဲဆိုတာမိတ်ဆက်ပေးပါရစေ
။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဥဆောင်တဲ့အစိုးရအသစ်နဲ့လွှတ်တော်တို့ရဲ့ရပောင်းတရားတက်တန်းတွင်ဖန်ဆီးခံထားရတဲ့တကြွလူချားသူတွေကိုပြန်လုပေးဖို့လက်လက်ကင်တိုက်ပွဲတွေရပ်ဖို့စတဲ့လူ့အခွင့်အရေးနဲ့ပြည်တွင်းညီညာရေးကိစ္စတွေကိုအကောင့်ထည့်ဖို့ပြည်တွင်းပြည်ပကတိုက်တွန်းနေပါတယ်။ကျွန်တော်တို့သောတာရှင်တွေအနေနဲ့ရောနိုင်ငံရေးလူမှုရေးစီးပွားရေးစတဲ့ကဏ္ဍတွေတဲကဘယ်နေရာတွေမှာဦးစားပေးဖြည့်ရှင်းစေခြင်းကြပါသလဲဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းတဲ့သောတာရှင်တွေအနေနဲ့ VOY ရဲ့ဖုန်းနံပါတ် 1-2-3-2-5-5-5 လေးကိုဆက်သွယ်ပြီးခေါ်ဆိုရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOY ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်တိုက်ရိုက်လေလံအစီအစဉ်ကနေကြိုဆိုပါမယ်ညာ
လာမယ့်အင်္ဂါညတဲ့လေလိုက်အစီအစဉ်မှာသောတာရှင်နေပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန္ဓာဖြစ်ပါတယ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်
ဒီလိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြမပြီကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြော်ပြပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ဒီဘက်တော့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကဖြစ်ပေါ်ခဲ့တဲ့မြန်မာနိုင်ငံရဲ့သမိုင်းစာမျက်နှာတစ်အခမ်းအနားတစ်ရက်နဲ့ပတ်သက်ပြီးတော့တော်ရရှင်တွေတော်တော်လေးကိုဝမ်းမြောက်ဝမ်းသာရေးလာကြတာ Facebook စာမျက်နှာပေါ်မှာတွေ့ရလို့အားအားတွေကိုဖော်ပြပေးကြပါတယ်ရှင်။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအဖွဲ့ဟာတရားဝင်တာဝန်တွေကိုစတင်ထမ်းဆောင်ဖို့ပြည်အောင်စုလွှတ်တော်မှာဗုဒ္ဓဟူးနေ့ကကတိသစ္စာပြုခဲ့ကြပါတယ်။နှစ်ပေါင်း90ကျော်အတွင်းမှာပြည်သူတွေတခဲနဲ့မဲပေးရွေးချယ်ခဲ့တဲ့အရသာအစိုးရအာဏာလွှဲပြောင်းယူတဲ့သမိုင်းဝင်အခမ်းအနားကိုတော့နိုင်ငံပိုင်းရုပ်သံရေဒီယိုနဲ့လွှတ်တော် Channel တို့ကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။အဲ့လိုမျိုးအရသာသမရဦးထင်ကျော်တက်လာပြီးတော့မြန်မာနိုင်ငံအပြောင်းလဲအတွက်သမိုင်းမှာတကယ်ကိုမှတ်တမ်းတင်လောက်တဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့သောရရှင်နေကျွန်တော်တို့ VOA ကနေပြီးတော့ရုပ်မြင်သံကြားထုတ်လွှင့်ပေးတဲ့သတင်းကိုကြည့်ရှုပြီးတော့အခုလိုမျိုးရေးလာကြပါတယ်။အောင်အောင်ကျော် NLD ဆိုတဲ့တော်ရရှင်ကအစိုးရလက်ထက်မှာအလုပ်အကိုင်အခွင့်အလမ်းနဲ့လူအခွင့်အရေးတွေထင်သာမြင်သာရှိစေချင်ပါတယ်လို့ရေးလာပါတယ်။မင်းထောအောင်ဝင်းဆိုတဲ့တော်ရရှင်ကတော့ VOE ကနေပြီးတော့သမရအကြောင်းကိုပြည်သူတွေအများသိအောင်လို့နိုင်ငံရေးအမြင်တို့နဲ့တောင်းဆိတ်အားဖော်ပြပေးစေချင်ပါတယ်ဆိုပြီးတောင်းဆိုလာတာပါ။ငိမ်းမျိုးဆိုတဲ့ Facebook အကောင့်မှာလေသမရကြီးခင်ဗျာကျွန်တော်တို့ကိုတိုင်းပြည်မှာပဲငိမ့်ညံ့စွာနဲ့လောက်ကင်စားတော့ချင်ပါတယ်သမရကြီးအလုံးလက်မဲ့ဖြစ်နေကြတဲ့ကျွန်တော်တို့ပြည်သူတွေအတွက်အလောက်ကင်အခွင့်အလမ်းတွေဖန်တီးပေးစေချင်ပါတယ်သမရကြီးကျမ်းပါပါစေပြည်ပရောက်ရွှေမြမာတယောက်ဆိုပြီးတော့ရေးလာပါတယ်ယူဇာကြီးအောင်ဆိုတဲ့ Facebook မှာလဲစစ်ကြုံဘွားကနေလွတ်မြောက်သွားတဲ့နေ့တနေ့ပါနောင်အနာကက်မှာငြိမ်းချမ်းပြီးတော့တဖြည်းဖြည်းတိုးတက်လာသောမြန်မာနိုင်ငံတော်ကြီးကိုကြိုဆိုပါတယ်ဆိုတော့ပြောလာပါတယ်ရှင်ဗီယိုမြန်မာပိုင်းကနေကျမတို့ရဲ့နေ့စဉ်ရုပ်မြင်သံကြားထုတ်လွှင့်မှုကို Facebook လူမှုကွန်ရက်အစမျက်နှာမှာတိုက်ရိုက်ထုတ်လွှင့်ပြသနေတာမြန်မာနိုင်ငံမှာအင်အား TV ရှေ့ထိုင်ပြီးတော့တကူးတကTV အစီအစဉ်တွေမကြည့်ဖြစ်တဲ့သူတွေအတွက်တယ်လီဖုန်းနဲ့အလွဲတကူကြည့်ရှုလို့ရလို့အားလုံးအတွက်အတော်လေးအဆင်ပြေပါတယ်ဆိုတဲ့မှတ်ချက်ရေးကျေးဇူးတင်စကားပြောလာတာရေနေ့တိုင်းမထောင်ချီရရှိတာပါနော်တော်ရရှင်ထက်ထက်ကတော့နေ့တိုင်းစောင့်မျှော်အားပေးတဲ့ပရိသတ်ထက်ထက်ပါကျေးဇူးတင်ပါတယ်ဆိုပြီးတော့ပြောလာပါတယ်တိုက်ကားဗီယာဆိုတဲ့တော်ရရှင်ကလည်းနေ့စဉ်ပုံမှန်တင်ပေးတဲ့အတွက်လုံးဝကျေးဇူးတင်ပါတယ်ဗျာတဲ့ဝိုင်တင်ဆိုတဲ့တော်ရရှင်ကတော့ဖရဖရအခုမှပဲကြည့်လို့ရတော့တယ်နေ့စဉ်မျှော်နေရတာဝိုင်းတော်သားတွေဒီထက်မကအောင်မြင်ပါစေဆိုတော့ရေးလာပါတယ်အခုလိုရေးလာတဲ့အထက်မှာတယ်လီဖုန်းလိုင်းမကောင်းလို့ကြည့်လို့မရဘူးဆိုတော့တော်ရရှင်တချို့လဲပြောလာတာတွေရှိပါတယ်ရှင်အကယ်၍ကွန်ပျူတာအင်တာနက်ကနေပြီးတော့ကြည့်ရှုမယ်ဆိုရင်တော့တချို့အင်တာနက်အသုံးပြုတဲ့ဘရောင်ဇာတွေမှာကြည့်လို့မရမယ့်အခက်အခဲဖြစ်တတ်တာတရကားရှိပါတယ်အဲ့လိုဖြစ်တဲ့အခါမျိုးမှာတော့တခြားဘရောင်ဇာဥပမာ Firefox နဲ့ကြည့်လို့မရဘူးဆိုရင် Google Chrome နဲ့ပြောင်းကြည့်တာမျိုးပေါ့နော်အဲ့လိုမျိုးပြောင်းလဲပြီးတော့ကြည့်ရှုဖို့ကြိုးစားစေချင်ပါတယ်ရှင်လိုင်းအောင်အောက်ကပန်းကလေးကလည်းအခုလိုကြည့်လို့ရလို့ကျေးဇူးတင်ပါတယ်ဆိုပြီးဆိုလာပါတယ် Happy Lucky Twin ဆိုတဲ့ Facebook နာမည်နဲ့ VOA ပရိသတ်ကလည်
း VOA က Radio အတန်လောက်သာကြားခွင့်ရခဲ့တဲ့အချိန်ငယ်တုန်းကအိမ်မှာအဖေအမေနားထောင်မြဲဖြစ်တဲ့ Radio ကိုနားဆင်ခဲ့တာလည်းချိန်ကြပါပြီဒီခေတ်မှာတော့နည်းပညာတွေတိုးတက်လာတဲ့အမြရုပ်သံအစီအစဉ်တွေတိုက်ရိုက်သတင်းတွေကြားသိရတော့ပို့ပြီးတော့အမြင်ကျေလာပါတယ်ဖုန်းလိုင်းကနေကဘာတလွားဖြစ်ဖြစ်နေသဖြင့်သတင်းတွေကို VOE ကနေကြားဝင်ရတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ခင်ဗျာ
။ဟဲ့ဒီမှာတော့နောက်တိတ်ပြီးဘဝင်မကြလာရဲ့ပရိသတ်ကိုကဒိတ်ရေးတာလည်းမှားနေတယ်ကြောင်တောင်ဖြစ်နေတယ်ဆက်ရှိ3/2016လို့ရေးရတာမဟုတ်ဘူးလားတဲ့သူတောက်ကြနေကရေးလာတဲ့စာပါ။သူ့လိုပဲဒီမကြခဏဆိုသလိုဒီရက်ဆွဲတက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးရေးလာကြတာတွေ့ရလို့ပြန်ကြားပေးချင်ပါတယ်ရှင်။မြန်မာနိုင်ငံမှာရက်ဆွဲရေးတဲ့အခါမှာရက်လာနှစ်ဥမာ20ရက်3လ2016ခုနှစ်လို့ရေးပေမဲ့လေအမေရိကန်ပြည်ထောင်စုမှာတော့လကိုအရှိကထားပြီးတော့လရက်နောက်တော့မှနှစ်ကိုရေးတာပါဥမာဆိုရင်ဒီကနေ့တင်းငွေနေ့မလ20ရက်နေ့ဆိုရင်အမေရိကန်စနစ်အရ3/20/2016လို့ရေးပါတယ်ဒါကြောင့်မို့ကျွန်မတို့ရဲ့ VOA မြန်မာပိုင်း Facebook Post တို့မှာလရက်ဆိုတဲ့ရက်ဆွဲပုံစံတွေဖြစ်နေတာပါရှင်အခုရှင်းပြလိုက်တော့သဘောပေါက်လောက်ပြီထင်ပါတယ်နော်ပြည်ကိုရေးလာတဲ့သောရရှင်ရဲ့အစာတွေထဲမှာကိုပိုင်နိုင်ငံရဲ့အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့သောရရှင်တို့ရဲ့အစာကိုလည်းနောက်ပိုင်းမှာဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးစီမာရရှင်။ Billboard Hot ဖြစ်ဆုံးတင်းနံပါတ်100ဆင်းထဲမှာနံပါတ်9ချိတ်တဲ့သချင်းလေးပဲဖြစ်ပါတယ်။ Me Myself and I ဆိုတဲ့သချင်းလေးကိုတော့ G-Eazy နဲ့ Babe Rexha တို့ပူးတွဲပြီးတော့တင်ဆက်ထားတာဖြစ်ပါတယ်။နားဆင်ကြပါဦးရှင်။
Yeah. Woo. in my soul. And as far as I can see, I just need privacy. Plus a whole lot of tricks, all this modesty. I just need space to do me, get a word what they're trying to see. A Stella Maxwell right beside of me. A Ferrari, I'm buying three. A closet of Saint Laurent, get what I want when I want, cause this hunger is driving me, yeah. I just need to be alone. I just need to be at home. Understand what I'm speaking on. If time is money, I need a loan. But regardless, I'll always keep keeping on. Fake friends, we don't take L's, we just make M's. While y'all follow, we just make trends. I'm right back to work when that break ends. Yeah.
Ooh, it's just me, myself, and I. Solo ride until I die. Cause I got me for life.
Got me for life.
Woo!
Yeah. Strangers, so get the f*** off me, I'm anxious. I'm trying to be cool, but I may just go ape, say f*** out of all of y'all faces. It changes though now that I'm famous. Everyone knows how this lifestyle is dangerous, but I love it, the rush is amazing. Celebrate nightly and everyone rages. I found how to cope with my angers. I'm swimming in money, swimming in liquor. My liver is muddy, but it's all good. I'm still sipping this bubbly. This is lovely. This ain't random, I didn't get lucky. Made it right here cause I'm sick with it, Cuddy. They all take the money for granted, but don't wanna work for it. Tell me now, isn't it funny?
Ooh, it's just me, myself, and I. Solo ride until I die. Cause I got me for life.
Got me for life.
G-Eazy Babe Rexer wrote this with her Billboard Hot Episode on the number. Number Kunima Shinere. Me, myself, and I sort of the single Nasinga Jayaba. Now, by my road, Dora Sinegum, your mother, the Tinley Devonet, we need to let some bow maps separate, no? Few you are disappeared as he's seen in it, but the Bureau Dora Shine, don't be a Yita Lazari, Machete Chugule, D, Mimabiga Bizamia, as he's in Aniku, Wimia Bizamarise. Miss Song Simen Game, Pian San, I now, Super Jamaro, D, Mala, Donze, Yeniga, Ujo Zenda, disappeared, Yama, Yama, Yia, Sunuga, as he's in Maro. တရုတ်နိုင်ငံကမြန်မာအစိုးရတဲ့အဆက်ဆက်ရေးကောင်းမွန်မှုလှူလာပြီမယ်လေမြန်မာနိုင်ငံရဲ့မိတ်ဆွေမဆင်တဲ့လှုပ်ရွတွေကြောင့်နေဆက်အင်အားစုတချို့ကိုကြိုးကန်ကစားဖို့လိုအပ်တယ်လို့ယူဆကြတဲ့တချို့တရုတ်ဘက်မှာရှိနေပါတယ်ဆိုပြီးတော့သူရဲ့ဒီဆွေးနွေးခဲ့မှတင်ပြပေးသွားပါတယ်အခက်အခဲကြုံရရကြမှာအကူအညီပေးတာကိုမထောက်ထားတဲ့အပြင်မြန်မာတို့ဘက်ကတရုတ်စီမံကိန်းတွေရပ်ဆိုင်ပြီးတော့အန ဆန်ရေးတူတေတီရွန်ဆန်နဲ့ဥကြောဇန်သာသုံးသက်ဆွေးနွေးထားတာပေါ်မှာသရရှင်နေနားဆင်ပြီးတော့အခုလိုမျိုးတုံ့ပြန်ရေးသားလာကြပါတယ်။သရရှင်ရဲထွန်းအောင်ရဲ့အမြင်ကိုပထမအဆုံးဖော်ပြပေးခြင်းပါတယ်
။မြေဆောင်စီမံကိန်းကိုငါအစိုးရပဲဆိုပြီးအာဏာဆက်သုံးလို့ကတော့တိုင်းပြည်ပြတ်မယ်ဆိုတာ NLD အစိုးရသေချာသိပါတယ်။ချပြဆွေးနွေးမှုတွေအရပြည်သူတွေလက်ခံနိုင်တဲ့အတိုင်းအတာအကောင့်ထည့်ဖို့ရင်တော့ပြည်သူတွေနဲ့ထိတဲ့ရင်ဆိုင်တွေးမှုတွေနည်းနိုင်ပါတယ်။ဘလူဝဲဖြစ်ဖြစ်မြေဆုံဆက်လုပ်ဖို့ဖြစ်နိုင်ခြင်းမရှိသလောက်နဲပါလေ။ဒါပေမဲ့စေဆိုးရအားပေးဒီမိုကရေစီရဲ့လိုမရှိသူတချို့လောက်ကတော့တိုင်းပြည်ပြည်ထနာတက်စေခြင်းလို့မြေဆုံကိုပြန်ဆစေခြင်းနေကြပါလေ။တရုတ်ကသူ့အကျိုးအမြတ်အတွက်ပြည်သူကိုအနိုင်ကျင့်အုပ်ချုပ်တဲ့စေဆိုးရကိုအားပေးကူညီခဲ့တာပါ။ဒါကြောင့်တရုတ်ကိုပြည်သူအစ်မန်တွေကအသိမုံးပါလေ။နေဆက်ဒေသကလက်နက်ကင်တွေနဲ့အကြက်ကင်မှုစဉ်းစားတာဟာအမိုက်မဲဆုံးလုပ်ရဖြစ်ပါလိမ့်မယ်။ပြည်သူကိုအဆုံးစွန်မုံဒီရေဖန်တီးတာနဲ့အတူပါပဲ။စီဆိုးရတော့ငါလို့ပုံစံလာကစားလို့ကတော့ကောင်းကျိုးတဲ့ဆိုးကျိုးပုံများလိမ့်မယ်ဖို့တရုတ်ရေးလို့သတိပေးလိုက်ပါရစေခင်ဗျာ
တရုတ်ကသူ့ရဲ့အကျိုးမြတ်ကိုကြည့်ပြီးတော့လှုပ်ဆောင်တာပါလို့ဒီသောရရှင်ကပြောလာတဲ့အချိန်မှာကိုတန်းစော်ဆိုတဲ့သောရရှင်ကလည်
းအကျိုးလိုလိုညောင်ရီလောင်းတာပါမြန်မာနိုင်ငံအပေါ်မှာစည်နာစိတ်ထားမပါပါဘူးသူတို့အကျိုးမြတ်အတွက်ပဲရှေ့ရှုလှုပ်ဆောင်သွားနေတဲ့လွတ်ရတွေပါပဲမြန်မာနိုင်ငံသားတယောက်အနေနဲ့မြမတရားစတာတွေပြီးသူတော်တော်မပါပဲပေးနေရဝမ်းနည်းစရာတွေပါရှိစစီမံကိန်းကိုအစဉ်ပြေပြေလှုပ်ဆောင်နေရင်တော့မြန်မာနိုင်ငံသားတွေအပေါ်စိတ်နာမကန်ပါစေမြန်မာပြည်သားတွေအတန်ကိုဂရုစိုက်နိုင်ပါစေ
တရုတ်အစိုးရကတော့တရုတ်နိုင်ငံရဲ့အကျိုးစီးပွားကိုပဲကြည်တာပါလို့ဒီသောရရှင်နေဆိုလာကြပါတယ်မိုးဆော်ဆိုတဲ့သောရရှင်ကတော့ပတ်ဝန်းကျင်ကိုမထိခိုက်စေတဲ့ရင်းနှီးမြှုပ်နှံမှုကပဲကောင်းပါတယ်ဆိုပြီးပြောလာပါတယ်သောရရှင်နေပေးစာတွေကိုဒီမှရင်ရက်ချင်ပါတယ်နော်နောက်ပိုင်းမှာတော့အမွေးနေ့တေးလက်ဆောင်တခြင်းတပုတ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယို
ပြည်စင်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရတဲ့ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ဆက်ပြီးတော့ရရှိနေကုန်ငွေနေ့ဒေးလက်ဆောင်တပုတ်နဲ့ဖြောပြပေးကြပါတယ်။အေပြီလ၄ရက်နေ့မှာငွေနေ့ကြရောက်တဲ့ပပဦးစောနိုင်နိုင်ရဲ့ငွေနေ့အတွက်တတမေစီသမီးစုသားညီသမီးလက်သားလေးနဲ့မြေလေးရှိုင်းလင်းစီရတို့ကငွေနေ့မြစ်တာဒေးလက်ဆောင်တပုတ်ပါပါတယ်ရှင်။ထူးရင်တင်ရဲ့အဖေဆိုတဲ့တချင်လေးထုတ်လွှင့်ပေးဖို့တောင်းဆိုလာပါတယ်။ဒီငွေနေ့ဒေးလက်ဆောင်တောင်းတဲ့တချင်လေးကိုလည်း VOA တိချစ်တော်ရရှိနေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော်။
မထွေပြီးချိုးတင်ဆိုပေမဲ့နန်းတွင်မြင်သာပေပြီးချောမသိပေမဲ့လေအစင်းမြဲရင်နဲ့ကြည်လူစီနဲ့စကားများတရားပွဲအချိန်ပေးကားပေးနာမှမနေနိုင်မိမဲ့ဘဝပင်လေတွင်ကြည်တဲ့မုန်တိုင်းချမ်းလေးစေไหลกูสั่นเย็นเนอาเดนอันโอเควีนอกจอกจามูเมียเยจาโดไตมูเงลีไหลเนปูเลมตวาออกกาตวยเปโลกาจันยาจันเจตวยเยเยชีกาเยนสาย
တင်သိဆိုထားတဲ့အဖေဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတချင်တောင်းလာတွေကိုတင်းငွေတွေနေညပိုင်းနဲ့တင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျွန်တော်ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်เนาะ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။မေလူရင်မာထွေပြီးချိုးတင်ဆိုပေမဲ့နန်းတွေမြင်သာပေပြီးချောမသိပေမဲ့လေ။ဆင်းမြဲခြင်းနဲ့ကြည်လူစေမဲ့စကားများဒီတာဖွဲ့အချိန်ပေးကားပေးနာ
မေးသနာကျော်စီစဉ်တင်ဆက်တဲ့မြမပြီမှပေးစာများခန်းနာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုကိုသားညိုဦးနဲ့မခင်ဖြူထွေးတို့တင်ပြထားတာနားဆင်ပါရှင
်ဘယ်ဂျီယံနိုင်ငံဘရာဇီးမြို့မှာဖြစ်ပွားခဲ့တဲ့ကြမ်းဖက်တိုက်ခိုက်မှုတွင်သေဆုံးခဲ့သူတွေအတွက်အောင်မေပွဲအထိမ်းအမှတ်ဖြစ်တဲ့အီတလီနိုင်ငံမြောက်ပိုင်းဗီရိုနာမြို့နာကမြခင်ပြင်ကြီးတဲမှာအီတလီနုပညာရှင်ဒါရီယိုဂမ်ဘရီကဒီသတင်းပတ်ထဲအမှတ်တရပုံကြီးတစ်ပုံလက်ထွန်စစ်နဲ့ပုံဖော်ပြသလိုက်ပါတယ်ဘရာဇီးမြို့ကအတော်မီယန်အဆောင်ရဲ့တင်ဂီတာပုံကိုမြခင်ပြင်ကြီးတဲမှာမြေပြင်ကိုပုံဖော်လိုက်တာပါလက်ထွန်စစ်ကိုသုံးပြီးတော့အကျယ်မီတာ130ပေ400ကျော်လောက်ရှိတဲ့အတော်မီယန်အဆောင်ကြီးရဲ့တင်ဂီတာကိုလက်ခွင်းထဲမှာပုံဖော်ထားတာပါဒီတင်ဂီတာဟာဘရာဇီးမှာအထူးလူသိများထင်ရှားတဲ့တင်ဂီတာဖြစ်ပါတယ် အလဲမှာတော့ငိုကြွေးနေတဲ့လူတယောက်ရဲ့ပုံကိုဖော်ထားပြီးတော့အောက်ခြေမှာတော့ Brazil ဆိုပြီးတော့စာတန်းကိုပုံဖော်ထားပါတယ်။ဒီအောင်မြင်ပွဲပုံကိုပုံဖော်ဖို့အတွက်၈နာရီ၉နာရီလောက်ကြာတယ်လို့ဆိုပါတယ်။ရက်သိပ်မကြခင်စိုက်ပျိုးရေးလုပ်ငန်းတွေပြန်ဆားရမှာဖြစ်တဲ့အတွက်ဒီအထိမ့်မှပုံဖော်တာကိုမြေပြင်အမှုပညာရှင် Gambari အနေနဲ့ရက်ပိုင်းပဲပြနိုင်မှာဖြစ်ပါတယ်။
ပြည်ထောင်ငံနောက်တောင်ပိုင်းရန်စီမြစ်နဲ့ကြည်ယာလင်းမြစ်စုံကခြုံချင်းဒေသမှာဗုဒ္ဓနေ့ကကျိုးရမ်းပေါ်မှာအမြန်ဆုံးလမ်းလျှောက်နိုင်တဲ့သူကိုရွေးချယ်တဲ့ပြိုင်ပွဲကျင်းပပါတယ်။မြေပြင်အထက်မီတာ300အမြင့်ကြောက်ကဘာနှစ်ခုကိုဆက်ထားတဲ့ကျိုးရမ်းပေါ်မှာကဘာကျော်ကျိုးရမ်းလမ်းလျှောက်တဲ့ပညာရှင်3ယောက်ရှင်ပြိုင်ခဲ့ကြတာပါ။တရုတ်နိုင်ငံသား1ယောက်၊ဆွစ်ဇာလန်နိုင်ငံသား1ယောက်နဲ့အီတလီနိုင်ငံသားကျိုးရမ်းလမ်းလျှောက်တဲ့ပညာရှင်3ယောက်ရှင်ပြိုင်ခဲ့ကြတာပါ။မီတာ100ရှိတဲ့ကျိုးပေါ်မှာ1ယောက်ကို3ကောက်စီလျှောက်ခိုင်းပြီးမှအပြစ်သက်အဖြေကဒီဘယ်သူနိုင်နေဆိုတာကိုရွေးချယ်လိုက်တာဖြစ်ပါတယ်။ပြိုင်ပွဲမှာကျိုးရမ်းလမ်းလျှောက်သူတွေက10ကီလိုဂရမ်လေးတဲ့တုတ်ချောင်းကိုကန်ပြီးလူကိုထိမ့်ကြီးလျှောက်ရတာပါ။တရုတ်နိုင်ငံသားကျိုးရမ်းလမ်းလျှောက်သူကတော့2013ခုနှစ်ကတည်းကမီတာ100အရှိကို38စက္ကန့်ကျော်ကျော်နဲ့အမြန်ဆုံးလျှောက်နိုင်တဲ့စံချိန်တင်ထားဆဲဖြစ်ပါတယ်ရှင်။
ဂျပန်နိုင်ငံကခွေးကလေးတစ်ကောင်ဟာ10မီတာအကွာဝေးကိုဘောလုံးပေါ်ကလှိမ့်ပြီးတော့အမြန်ဆုံးသွားနိုင်တဲ့ခွေးဖြစ်နေ Guinness ကမ္ဘာမှတ်တမ်းဆန်ကျင်ဝင်သွားပါတယ်။အသက်7နှစ်သားခွေးမလေးပူရင်ဟာမိနစ်တုံးကလည်း10မိနစ်အတွင်းမှာဘောလုံးအများဆုံးဖမ်းနိုင်တဲ့ခွေးဖြစ်နေ Guinness ကမ္ဘာမှတ်တမ်းဆန်ကျင်ဝင်ခဲ့ပူပါတယ်။ယောဂလေးကျင်ကန်လုတ်တဲ့ဘောလုံးပေါ်မှာရက်ပြီးတော့ဘောလုံးကို 17.9 စက္ကန့်အတွင်းမှာ10မီတာအကွာဝေးအထိလှိမ့်သွားနိုင်ခဲ့တဲ့အတွက်ကမ္ဘာဆန်ကျင်နှစ်ထပ်ကွမ်းဆုရှင်ဖြစ်နေမှတ်တမ်းတင်နိုင်ခဲ့ပါပြီ။ဒီခွေးကလေးဟာစကိတ်ဘုတ်လဲစီးနိုင်တယ်လို့ခြေထောက်နှစ်ချောင်းထင်းနဲ့ကျိုးခုန်ထဲမှာတယ်။ဂျပန်နိုင်ငံဟာထူးဆန်းဆန်း Guinness ကမ္ဘာစံချိန်မှတ်တမ်းတွေတင်ထားတဲ့နိုင်ငံဖြစ်ပြီးတော့ကုန်းအောင်စာနီးပါးရှိတဲ့ကမ္ဘာအလေးဆုံး Strawberry သီးအပါအဝင်ခလေး6ဝက်တယောက်ပါဝင်ခဲ့တဲ့အကြီးဆုံးခလေးလေးဘက်ထောက်တွားတွားပြိုင်ပွဲကိုပြီးခဲ့တဲ့နိုဝင်ဘာလကကျင်းပခဲ့ကြတာပ
ါ။ကိုသားညုံဦးနဲ့မခင်ဖြူထွေးတို့စီစဉ်တင်ဆက်ခဲ့တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တင်းဝင်နေနေညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ပြောပြပေးပါအောင်ရှင်။
ဒေါက်ဆန်းစုကြည်ပူးတွဲတာဝန်ယူထားတဲ့ဝန်ကြီးဌာနပြည်ထဲကပညာရေးနဲ့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနတွေအတွက်ပြည်ထောင်စုဝန်ကြီးတင်တဲ့ဦးနဲ့ပြောင်းလဲခံထားဖို့မနေ့ပြန်ဧပြီလ4ရက်နေ့တနင်္လာနေ့ကျင်းပမဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာသမ္မတကအမည်စင်းတင်သွင်းမှာဖြစ်ပါတယ်။ပညာရေးဝန်ကြီးဌာနအတွက်ဦးမျိုးသိန်းကြီးလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအတွက်ဦးဖေစင်ထွန်းတို့ကိုရထားပြီးရှင်းနေချုပ်အဖြစ်ဦးထွန်းထွန်းဦးစီရင်စစ်ချုပ်အဖြစ်ရန်ကုန်စီးပွားရေးတက္ကသိုလ်ကအငိမ့်စာပါမောက်ခချုပ်ဖြစ်တဲ့ဥမော်တန်းတို့ကိုရားထားတဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးဝင်းထိန်က VOA ကိုအတည်ပြုပြောဆိုသွားပါတယ်။နာဂါနိုခရက်ပစ်ခွဲထွက်ရေးဒေသမှာအဇာဘိုင်ဂျန်နဲ့အာမေးနီးယားတပ်ဖွဲ့တွေကြားမနေ့စနေနေ့ကစစ်သား30ကြာဆုံးခဲ့ရတဲ့အထိတိုက်ပွဲတွေညလုံးပေါင်းအပြင်းထန်ဖြစ်ခဲ့ပြီးဒီကနေ့တနင်္ဂနွေနေ့မှာတော့အဇာဘိုင်ဂျန်နိုင်ငံဘက်ကတစ်ဖက်သက်အပြစ်ခတ်ရက်စဲကြောင်ကြေညာလိုက်ပါတယ်။အဇာဘိုင်ဂျန်နိုင်ငံရဲ့ဒစိတပိုင်းဖြစ်ပေမဲ့အာမေးနီးယားတပ်ဖွဲ့တွေကထိန်းချုပ်ထားတဲ့အဲ့ဒီဒေသမှာ1994ခုနှစ်စစ်ပွဲအဆုံးသတ်ခဲ့ခြင်းကဆိုရင်အခုဒီချိန်တိုက်ခိုက်မှုဟာအဆိုးဆုံးတိုက်ပွဲလည်းဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်နီးပါးကအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်လေးစိတ်ကနေခီးတဲ့တင်လေရင်တစဉ်ဒီကနေ့စတင်ပြန်တမ်းပါတယ်။ဘရပ်ဆဲလ်လေးစိတ်နဲ့အနီးနားကယထာပူရာယုံတို့အသေးခံဘုံးခွဲတိုက်ခိုက်ခံရမှုမှာလူ32ဦးသေဆုံးခဲ့ရပြီးလေးစိတ်အတွင်းကထွက်ခွာခံမှလည်းပျက်စီးခဲ့ရတာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆာယာအသံဖန်းအင်ဂျင်နီယာကတော့ Vider Zonyat ဖြစ်ပါတယ်ရှင်။ကျမကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။နောက်တစ်နေ့မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်ကိုလည်းနားဆင်ကြပါနော်။ဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.